Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မောင်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုကြေညာပေးပါမယ်ရှင်။ American ပြည်ထောင်စုမှာ COVID ကရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်ပံ့ပေးဖို့အတွက်ဒေါ်လာဘီလီယံ900အတုံးစရိတ်နဲ့အစိုးရလုပ်ငန်းတွေစက်တင်ဘာလလည်းအထည်လက်ပတ်နိုင်ရေးအတုံးစရိတ် 1.4 ထရီလီယံပါဝင်တဲ့စုစုပေါင်းအတုံးစရိတ် 1.3 ထရီလီယံဒေါ်လာကိုသမ္မတဒေါ်နယ်ထရန့်တနင်္ဂနွေနေ့တုန်းကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။သမ္မတအတည်ပြုလိုက်တာမဟုတ်အတုံးစရိတ်ပြတ်ပြီးတော့အစိုးရလုပ်ငန်းတွေလည်းပတ်မှုအင်္ဂါနေ့ကစပြီးရာကြီးရဆားရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။အထက်နဲ့အောက်လွှတ်တော်တွေမှာပြီးခဲ့တဲ့သတင်းပတ်တုန်းကအတည်ပြုထားတဲ့အတုံးစရိတ်မူကြမ်းဟာရှက်စရာကြီးဖြစ်တယ်လို့သမ္မတကအရင်တုန်းကပြောပြီးတော့လက်မှတ်ထိုးဖို့ညှဉ်းဆန်နေခဲ့တာပါ။ပြည်သူတို့ဦးစီအတွက်ပေးမဲ့ထောက်ပံ့ငွေဒေါ်လာ600ဟာတိတ်နေတဲ့အတွက်ဒေါ်လာ2000အထိတိုးပေးဖို့သမ္မတကလွှတ်တော်အမတ်တွေကိုတောင်းဆိုခဲ့တာပါ။ဒါပေမဲ့ဗန္နာယီဝင်ကြီးနဲ့ Republican Democrat အထက်လွှတ်တော်အမတ်တွေကြားမှာအကြိတ်နဲ့ဆွေးနွေးသဘောတူပြီးလွှတ်တော်နှစ်ရလုံးကထောက်ခံထားတဲ့အတုံးစရိတ်မူကြမ်းကိုသမ္မတလက်မှတ်ထိုးအတည်ပြုပြဋ္ဌာန်းဖို့အတွက်ပါတီတစ်ခုလုံးရဲ့ခေါင်းဆောင်တွေကသမ္မတကိုတိုက်တွန်းခဲ့ကြပါတယ်။ COVID ကရောဂါကာလအလုံးလက်မဲ့ဖြစ်နေသူတွေအတွက်ပြည်ထောင်စုအစိုးရထောက်ပံ့ချေးပေးတဲ့အစီအစဉ်တနင်္ဂနွေနေ့အစောပိုင်းကအဆုံးသတ်ခဲ့တယ်လို့အိမ်လားကမပေးနိုင်သူတွေကိုအိမ်ရှင်ကနှင်မချအောင်အကာအကွယ်ပေးမှုကလည်းဒီဇင်ဘာ31ရက်နေ့မှာအဆုံးသတ်တော်မှာပါ။သမ္မတကအတုံးစရိတ်ကိုလက်မှတ်ထိုးပေးလိုက်တဲ့အတွက်အလုံးလက်မဲ့ထောက်ပံ့ချေးအပေါ်မှီတည်နေရသူအမေရိကန်14သန်းအတွက်သတင်းကောင်းဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတနင်္ဂနွေနေ့နှောင်းပိုင်းလုံးကကြေညာချက်ထုတ်ပြန်ပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်းလို့မတည်တဲ့အခြေအနေမျိုးမှာဒီအခြေအနေကိုသမ္မတကရှောင်ရှားလိုက်တဲ့အပေါ်မှာအထက်လွှတ်တော်လူများစုခေါင်းဆောင်မစ်မကော်နယ်ကသမ္မတကိုချီးကျူးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာဒီဇင်ဘာ25ရက်နေ့ကဖြစ်ခဲ့တဲ့ဖောက်ခွဲမှုကိုအသက်63နှစ်အရွယ်အန်တနီကွင်းဝါနာဆိုသူလုပ်ခဲ့တယ်လို့အာဏာပိုင်တွေကတနင်္ဂနွေနေ့ကပြောကြားခဲ့ပြီးတဲ့နောက်မှာသူပါကြောင့်ဖောက်ခွဲရတယ်လဲဆိုတာတာဝန်ရှိသူတွေဆက်လက်စုံစမ်းနေပါတယ်။အရက်ဘားရီစားတောက်ဆိုင်တွေရှိတဲ့နေရာမှာခရစ်မတ်နေ့တုန်းကပောက်ကွဲမှုအတွင်မှလူ3ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အပြင်နက်ရှ်ဗီလ်မြို့ရဲကစောက်တော်တော်များများထိခိုက်ပျက်စီးခဲ့ပါတယ်။လူနေနောက်တွဲကားနဲ့ဖောက်ခွဲမှုအတွင်မှအန်တနီကွင်းဝါနာအဲဒီကားထဲမှာရှိနေပြီးသေဆုံးသွားတယ်လို့ပြည်내တာဝန်ရှိသူတွေကသတင်းတောက်တွေကိုတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်။ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာမှာအထောက်အထားတွေကိုပြည်ထောင်စုစုံစမ်းရေးဘျူရို FBI အဖြစ်အရက်စစ်လိတ်လက်နက်နဲ့ဖောက်ခွဲရေးဆိုင်ရာဌာနကစုံစမ်းရေးမှုတွေဆက်လက်ရှာဖွေနေကြပါတယ်။အဲဒီသူဘာကြောင့်ဖောက်ခွဲခဲ့တယ်လဲဆိုတာမပြောနိုင်သေးဘူးလို့ FBI ကတနင်္ဂနွေနေ့နှောင်းပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။လောလောဆယ်အထိအဲဒီသူတကူရောဖောက်ခွဲခဲ့တယ်လို့ယုံကြည်ကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ DNA နဲ့တခြားအထောက်အထားတွေအပြင်သတင်းပေးမှုတွေကလည်းဖောက်ခွဲသူဟာဝါနာဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ခဲ့ကြတာဖြစ်ပါတယ်။AstraZeneca COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှသုံးဆွဲခွင့်ကိုအခုသတင်းပတ်ထဲခွင့်ပြုမယ်လို့မျှော်လင့်ရပါတယ်။ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့စမ်းသပ်ထုတ်လုပ်နေတဲ့ဆေးဟာ Pfizer BioNTech နဲ့ Moderna COVID ကာကွယ်ဆေးတွေလိုပဲကုမ္ပဏီအကြီးအကဲက Sunday Times သတင်းစာကြီးကိုပြောကြားခဲ့ပါတယ်။နှစ်ကြိမ်ထိုးရမယ့်ဆေးကိုအထူးအဆောင်ဖြစ်အောင်လို့စမ်းသပ်ထားတယ်လို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Pascal Soriot ကပြောပါတယ်။ပိုပြီးကူးစက်လွယ်တဲ့ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ်တွေကိုလည်း AstraZeneca ဆေးကထိထိရောက်ရောက်ကာကွယ်နိုင်မယ်လို့ယုံကြည်တယ်လို့ဆိုပါတယ်။ထေချာအောင်လို့စမ်းသပ်မှုတွေကိုလုပ်သွားမယ်လို့လည်းသူကပြောပါတယ်။အစောပိုင်းစမ်းသပ်စစ်ဆေးမှုတွေမှာ AstraZeneca ကိုဗစ်ကာကွယ်ဆေးက90ရာခိုင်နှုန်းထိရောက်ကာကွယ်နိုင်တာကိုတွေ့ရှိထားပါတယ်။AstraZeneca COVID ကာကွယ်ဆေးကိုဆေးဝါးဆိုင်ရာကြီးကြပ်ရေးတာဝန်ရှိသူတွေအတည်ပြုခဲ့မယ်ဆိုရင်နိုင်ငံထဲမှာထုတ်ပြန်ထားတဲ့ lockdown ကန့်သတ်ချက်တွေကိုမြန်မြန်ဖယ်ရှားနိုင်လိမ့်မယ်လို့ဝန်ကြီးများရုံးဝန်ကြီး Michael Grove ကဒီကနေ့ပြောကြားပါတယ်။တကယ်လို့ AstraZeneca COVID ကာကွယ်ဆေးဟာသုံးဆွဲဖို့စိတ်ချရတယ်လို့ဆုံးဖြတ်ခဲ့ရင်ဒါဟာကမ္ဘာမှာ၅ခုမြောက် COVID ကာကွယ်ဆေးဖြစ်ပါလိမ့်မယ်။ Pfizer BioNTech ဆေး၊ Moderna ဆေးတို့အပြင်ရုရှားနဲ့အထူးနိုင်ငံတွေမှာလည်းသူတို့နိုင်ငံတွင်ထုတ်တဲ့ COVID ကာကွယ်ဆေးတွေကိုစတင်အသုံးပြုနေကြပါတယ်။နှစ်သစ်ကူးကြိုမိဘဖောက်ပွဲတွေမှာကမ္ဘာကျော်တဲ့ Australia နိုင်ငံ Sydney မြို့ကအထင်ကရ Sydney Harbour နေရာမှာနှစ်စဉ်လုံနေကြနှစ်သစ်ကူးပွဲတော်ကိုဒီနှစ်မကျင်းပဘူးလို့ New South Wales ပြည်နယ်ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။
As you know, previously we'd allocated spots along the foreshore for frontline workers from across the state to be able to come and enjoy the fireworks. Unfortunately,
we don't. Since our season started, we've been pulled into COVID-19 Gladys Barry and Jinglian Nga, Georgia Gera, Chibari, Sydney Mule Niari Ne, Bene Ganji Niari Ma, Luri Suida, Mumapi Al Shanda Bule, Taito Mare, Sydney Muganri and Nine, Aine Ma, Luce Alte Bobi, Suwegwe Machidalo, Amo Aga Machida Niari Ma, Ludia Ati Suwegwe, Jutaragani, Nase Ati Shotalai Bari, Muyem Yau by Bene Ganji Rim Shida Niari Ma, COVID yoga kusat duha December la lebangrega tia nasan ngayao temene shini biro tigni male atipi luna de sanjeng ting ang ngayao ati shige bare.
Tendo women ma tenela nyabai view American tanye titan yao tarin lego set jopjani bare. တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအစောပိုင်းအခြေအနေတွေကိုပထမဆုံးသတင်းစာဖော်ထုတ်ခဲ့တယ်။တရုတ်သတင်းတောက်တူကိုတရုတ်တရားရုံးကထောက်လှမ်လေးနှစ်ချမှတ်လိုက်ပါတယ်။အရင်ရှိနေတဲ့လုပ်ခဲ့ပူးသူဒီသတင်းတောက်ဇန်ကန်နေနဲ့ဖေဖော်ဝါရီလတုန်းကဒီတရုတ်နိုင်ငံတောင်ပိုင်းမြို့မှာအမည်မသိအဆုပ်အအေးမိဗိုင်းရပ်စ်စတင်လာနေကြောင်းကြားရရုပ်သံသတင်းထုတ်လုပ်ခ န်တီးပြီးပြဿနာဖြစ်အောင်လှုံ့ဆော်တယ်လို့တရုတ်အာဏာပိုင်တွေကဆွဲဆိုခဲ့ပြီးရှန်ဟိုင်းမြို့တရားရုံးကနေဒီနေ့ထောင်ဒဏ်ချမှတ်လိုက်တာပါဒီတရားရုံးအမိန့်ပြီးမှသတင်းတော်ဇန်ရဲ့အမိဟာတရားရုံးမှာကျေလွန်စွာငိုကြွေးခဲ့ပါတယ်သတင်းတော်ဇန်ကဖမ်းဆီးခဲ့ရခြင်းဇွန်လအတွင်းအစာငတ်ခံဆန္ဒပြခဲ့ပေမဲ့အာဏာပိုင်တွေကသူတို့အတင်းပဲနှကောင်းပိုက်တွင်အစာကျွေးခဲ့ပါတယ်သူအနေနဲ့အစာအိမ်နာတာခေါက်ကြိုက်ကြတွေဖြစ်နေပြီးဂျမ်းမိုင်အားနဲ့နေတယ်လို့လည်းသူရှင်းနေသူကပြောပါတယ်သူမရဲ့ဒီဓာတ်ရဲရုပ်တံသတင်းထုတ်လွှင့်ခဲ့မှုဟာလူမှုကွန်ရက်တွေပေါ်မှာချေချေပြက်နဲ့ဆက်စင်မျှဝေရှယ်ပေးခဲ့ကြပြီးအစိုးရကဝေဖန်တာတွေဖြစ်ခဲ့ပါတယ်တရုတ်အာဏာပိုင်တွေဘက်ကတော့ဝူဟန်ဖြစ်ဖြစ်မှာစော်ပိုင်းသတင်းပေးဖောက်ချခဲ့သူရှိဦးကိုအာဏာပိုင်တွေရဲ့ကင်တွယ်မှုပေါ်ဝေဖန်ခဲ့တဲ့အတွက်အပြစ်ပေးအရေးယူခဲ့ပါတယ်အခြားနိုင်ငံတွေမှာဒီဗိုင်းရပ်စ်ပိုးကိုတနည်းနည်းပါးထိမထိန်းနိုင်သေးပဲလော့ကဒေါင်းတွေချနေရတဲ့ချိန်မှာစီးပွားရေးကျန်တက်လာဖို့ရှိတဲ့တရုတ်နိုင်ငံအစိုးရကတော့ဒီဗိုင်းရပ်စ်ကိုနိုင်ငံတည်းထိန်းချုပ်နိုင်လိုက်တာဟာကြီးမားတဲ့အောင်မြင်မှုကြီးဖြစ်တယ်လို့ဂုဏ်ယူဝင်ကြွားနေပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာတော့ဒီချိန်မှာစတင်ခဲ့တဲ့ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ကိုစတင်ခဲ့လို့ထပ်မပြတ်ခင်အ мян ကာကွယ်ဆေးထိုးနိုင်ဖို့လုံမနေပါပြီ။ဒီချိန်မှာကူးစက်မှုမြန်နေတဲ့အခုမျိုးကွဲဗိုင်းရပ်စ်ပိုးစ်ပိုးပထမဆုံးကူးစက်ခံရသူတချို့စတွေ့တယ်လို့တောင်ကိုရီးယားရာရှိတွေအနေနဲ့ဒီနေ့မှပဲကြေညာလိုက်ပြီးမှအခုလိုလူထုကြားကာကွယ်ဆေးထိုးအစီအစဉ်အများလို့ဖို့ကြေညာလိုက်ကြတာပါတောင်ကိုရီးယားရဲ့ KCDC ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကလက်ရှိချက်ကူးစက်မြန်နေတဲ့ဒီဗီဇပြောင်းမျိုးကွဲတစ်ကိုဒီဇင်ဘာ22ရက်တုန်းကလန်ဒန်ကနေဝင်လာတဲ့ခီးတဲ့တုံးမှစတွေ့ခဲ့တာလို့ဒီနေ့ထုတ်ပြန်ခဲ့ပါတယ်ဒါကြောင့်ဒီ KCDC ဌာနညွှန်ကြားမှု
현재 시행 중인 영국발 항공편 운항 중단은
이 대인간의 가야의 리인을 고 나우트발라우 탑 베이 차 보 송 피해 라이 바레 뜻채인에 마 디 리인 뒤 옛 타 라 고 샛 타 마 타 어치인 에 고 샛 렛 쌍 지 돼 바 메 로 코리아 로 뼈 돼 라 바 디 디 대인간의 리인 뒤 베이 베이 무 고 잔와이 코니 에 티 도 면 타 비 디 디 대인 진 디 비자 뼈 옹 묘 괴 뜻 뒤 타 레 다운 아프리카 가 키 대 리 니 네 레 마 찹 콰 라 겐 보 쓰세 무 칸 유 아 메 로 레ဒီကိုရီးယားယောဂကာကွယ်ထိန်းချုပ်ရာရှိတွေကကြေညာထားပါတယ်။တကယ်တော့အမေရိကန်နဲ့ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေမျိုးမှာဒီကာကွယ်ဆေးစထိုးနေခြင်းတောင်ကိုရီးယားမှာတော့ရှင်းနှစ်ပထမလေးလပိုင်းတည်းကြာမှထိုးဖို့ပြင်နေတာအတွက်အစိုးရဘော်ဝေဖန်မှုတွေမြင့်တက်လာနေပါတယ်ခင်ဗျ။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲတစ်ကိုတားဆီးနိုင်ရေးနိုင်ငံတကာခီးတွားတွေကိုနှစ်ပတ်ပိတ်ပင်လိုက်ပါပြီ။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာစူဒီအနေနဲ့အခုလိုကြေညာခဲ့ပြီးဒီစီကန်းချက်တစ်ဟာအဆင့်မြင့်ရာရှိတွေလက်ပတ်တာကလွဲလို့နိုင်ငံခြားသားအားလုံးပေါ်အကျိုးဝင်တယ်လို့လည်းဆက်ပြောခဲ့ပါတယ်။ဒီစီကန်းတစ်ဟာဇန်နဝါရီလ၁ရက်နေ့မှာစတက်ဝင်မှာဖြစ်ပြီးအရင်ဂျီတိန်ကခီးတယ်တွေကိုပိတ်ပင်တာနဲ့ဥရောပနဲ့ဩစတြေးလျကခီးတယ်တွေပေါ်ခီးမထွက်ခင်48နာရီအတွင်းဗိုင်းရပ်စ်ကင်းစင်ကြောင်းပြဖို့ကန့်သတ်ချက်တချို့လုပ်ပြီးရပိုင်းအတွင်းဆက်ဖြစ်လာတာပါ။အခုနှစ်ဆန်းပိုင်းတော့ကလည်းဒီဗိုင်းရပ်စ်ပိုးကူးစက်မှုကာကွယ်ရေးအတွက်စီးပွားရေးကိစ္စကလွဲလို့ကျန်းနိုင်ငံသားခီးသွားတွေကိုအင်ဒိုနီးရှားအနေနဲ့ပိတ်ပင်ထားခဲ့ပါသေးတယ်။လောလောဆယ်မှာ
ဒီတင်ကနေအင်ဒိုနီးရှားကိုပြန်လာမယ်အင်ဒိုနီးရှားနိုင်ငံသားတွေအတွက်တော့မထွက်ခွာခင်48နှစ်တွင်ဗိုင်းရပ်စ်ပိုးမရှိကြောင်းထောက်ခံစာရေးကြီးလာဖို့အမိန့်ထုတ်ထားပါတယ်နော်တရုတ်နိုင်ငံတဲ့ကိုဝင်မှုပါဝင်ပြစ်မှုတွေနဲ့တရားစွဲခံထားရသူဟောင်ကောင်သားဆယ်ဦးကိုဒီနေ့တရားရုံးထုတ်ရမှာနိုင်ငံတကာသံတမန်တွေကတော့တရားခွင့်တားမြစ်ခဲ့ပါတယ်ဟောင်ကောင်မှာစနားပြခဲ့ပြီးတရုတ်ဘက်
ားဆွဲခံရသူတချို့ပါတဲ့ဒီအဖွဲ့တရားရုံးထုတ်ပွဲကိုအမေရိကန်ပြည်တွင်ကနေဒါနဲ့ဩစတြေးလျနိုင်ငံတို့ကသံတမန်တွေနဲ့တက်ရောက်ဖို့မျှော်လင့်ထားခဲ့ပေမဲ့တရုတ်အာဏာပိုင်တွေကတရားရုံးလူပြည့်နေတယ်ဆိုပြီးအခုလိုတားမြစ်ခဲ့တာပါတကယ်တော့တရုတ်အာဏာပိုင်တွေအနေနဲ့ဩဂတ်လ23ရက်ကတည်းကအမျိုးသမီး2ဦးနဲ့အမျိုးသား7ဦးစုစုပေါင်း12ဦးကိုအခုလိုဖမ်းပြီးရှေ့နေတွေနဲ့လည်းဆက်သွယ်ခွင့်မပေးဘဲလေးလာချာအဆက်အသွယ်ဖြတ်ထားခဲ့တာပါအဲ့ဒီထဲကနှူးကတော့အသက်ငယ်ရွယ်သူတွေမျိုးတိတက်ခုံရုံတက်ရမယ်လို့အရာရှိတွေကဆိုပါတယ်။အခုလိုအချိန်မှာဟောင်ကောင်ကတရုတ်ဆက်ဆံရေးရုံးမှာတော့ဆန္ဒပြသူတွေစုဝေးခဲ့ကြပြီးဒီဖမ်းခံရသူတွေအပြင်လေးနှစ်ထောင်တန်းချခံလိုက်ရတဲ့သတင်းထောက်ဇန်ဇန်ကိုပါပြန်လွှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒီမတိုင်ခင်လေးမှာတော့တရုတ်နိုင်ငံမှာရှိတဲ့ American တန်ရုံးကလည်းအခုဖမ်းခံထားရသူအားလုံးအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါသေးတယ်နော်။တနင်္လာညပိုင်းသတင်းတွေကိုမဆုညံ့မှုနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပ
ါကိုဗစ်ကပ်ရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံမှာရောဂါထိန်းချုပ်ရေးအတွက်ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုအစောဆုံး၈နှစ်ထဲမှာစတင်နိုင်ဖို့ပြင်ဆင်နေပါတယ်အိန္ဒိယနိုင်ငံကအဓိကဝယ်ယူမဲ့ကိုဗစ်ကာကွယ်ဆေးတွေကိုတော့ဦးစားပေးအစီအစဉ်တွေနဲ့သုံးစွဲသွားဖို့အစီအစဉ်နေတယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါထိန်းချုပ်ဖို့အိန္ဒိယနိုင်ငံ Serum Institute of India ကာကွယ်ဆေးထုတ်လုပ်ရေးလုပ်ငန်းကနေလူ15တန်းအတွက်ထိုးဆေးတွေဝယ်ယူဖို့နှစ်နိုင်ငံသဘောတူညီချက်ရရှိထားပါတယ်။ကာကွယ်ဆေးတွေမကြခင်ရရှိဖို့မျှော်လင့်ထားတယ်လို့တပတ်အတွင်းကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့ပြီးခဲ့တဲ့သတင်းပတ်ကမိန့်ခွန်းမှာထပ်သွင်းပြောကြားသွားပါတယ်။
ကာကွယ်ဆေးကိုလူ15သန်းအတွက်ဝယ်ယူဖို့အတွက်အခုကျွန်တော်တို့အဖွဲ့တစ်ခုကအိန္ဒိယနိုင်ငံမှာရောက်နေပါတယ်။ဒီကာကွယ်ဆေးဝယ်ယူရေးကိစ္စတွေနဲ့ပတ်သက်လို့ဆိုလို့ရှိရင်နောက်တစ်ပတ်လောက်အတွင်းမှာတိတိကျကျပို့ပြီးတော့သိရပါလိမ့်မယ်။ကျွန်တော်တို့ဟာကာကွယ်ဆေးဝယ်ယူဖို့နံပါတ်ထုတ်ပြီးပြီးအလုံးအစင်သိရှိပြီးပြီးဆိုတာနဲ့မကြခင်ကာလမှာဒီကာကွယ်ဆေးထိုးတဲ့အစီအစဉ်လေးစဖို့လည်းကျွန်တော်တို့စီစဉ်ထားပြီးပါပြီ။အဲဒါတိုင်းပြေလုံးမှာပေါ့နော်ကျွန်တော်တို့ကတစ်ဆင့်ပြီးတစ်ဆင့်ဟိုဦးစားပေးမှာဆိုတော့ဥမာအဖြစ်ဆိုရင်တော့ပထမဦးစားပေးရတော့ကျမတို့ခြေတန်းကကျမရဲ့ဝန်ထမ်းကြီးပေါ့အဲ့ဒါပြီးတော့မှနောက်ကျမတို့အနေနဲ့နိုင်ငံအတွက်ကောဒီဟိုပြည်သူတွေအတွက်ကောလိုအပ်ချက်အရာကျမတို့တဆင့်ပြီးတဆင့်လုပ်သွားမှာဖြစ်ပါလေ
မြန်မာနိုင်ငံမှာကပ်ရောဂါကူးစက်မှုတွေရှိနေစေဖြစ်တာကြောင့်ကာကွယ်ဆေးကိုအာကိုဗီပေါ်ပေါ်ဆဆမနေကြဖို့နဲ့ကျန်းမာရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုတိတိကျကျလိုက်နာနေထိုင်ကြဖို့လည်းဒေါက်အောင်ဆန်းစုကြည်ကသတိပေးပြောကြားခဲ့ပါတယ်။အမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာစတင်အသုံးပြုနေတဲ့ဖိုင်ဇာနဲ့မိုဒါနာကိုဗစ်ကာကွယ်ဆေးတွေကိုလက်တလောမြန်မာနိုင်ငံအနေနဲ့လက်လန်းမမီနိုင်သေးတာကြောင့်အိန္ဒိယနိုင်ငံကဆေးကိုဝယ်ယူအသုံးပြုဖို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကဆုံးဖြတ်ခဲ့ကြတာပါ။မြန်မာနိုင်ငံအမျိုးသားအဆင့်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းဆိုင်ရာအကြံပေးအဖွဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရှိတောင်အာရှဒေသကြီးကာကွယ်ဆေးထိုးဆိုင်ရာနည်းပညာအကြံပေးအဖွဲ့ဝင်တဦးလည်းဖြစ်တဲ့အငြိမ်းစားပါမခဒေါက်တာစောဝင်းကတော့ကာကွယ်ဆေးထုတ်လုပ်မှုမှာအတွေ့အကြုံရှိတဲ့အိန္ဒိယနိုင်ငံကဝယ်ယူမဲ့အစီအစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံနိုင်ငံခြားသတင်းထောက်များအတင်းရန်အွန်လိုင်းဆွေးနွေးပွဲမှာရှင်းပြသွားပါတယ်
။ကျွန်တော်တို့နဲ့လက်လန်းမိနိုင်တာဆိုတော့ AstraZeneca ပေါ့နော် Oxford AstraZeneca vaccine ပေါ့အဲ့တော့သူကတော့ဘယ်လိုလဲဆိုတော့ဒီ COVAX facility တက်မှာပါတယ်။အစောကြီးက COVAX facility ကိုဝင်ထားတယ်။နောက်ပြီးတော့သူက 228 degree centigrade မှာလဲ store လုပ်လို့ရတယ်။အဲ့တော့ဆရာတို့အတွက် cold chain problem မရှိဘူး။နောက်တစ်ခုကဘာလဲဆိုတော့သူကဟို production capacity ကလည်းများတော့ပေါ့။တကယ်တော့ကမ္ဘာမှာ vaccine အများဆုံးထုတ်တာကအင်္ဂလန်လည်းမဟုတ်အမေရိကလည်းမဟုတ်ဘူး။ India now most of the vaccine is produced in this India.So, through vaccine production capacity, again, high, you know, through a volume of natural life. Now, to go a balance solution, to go also, for embody, price, call it, not only reasonable price, fit. And, general, the, COVID, the, to, la, book, the, other, what, huh?
အိန္ဒိယနိုင်ငံကထုတ်လုပ်မဲ့ COVID ကာကွယ်ဆေးကိုတော့ AstraZeneca ဆေးကုမ္ပဏီနဲ့ Britain နိုင်ငံ Oxford တက္ကသိုလ်တို့ကပူးတွဲသုတေသနလုပ်ထားပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအတိအမှတ်ပြုထားပါတယ်။အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးနဲ့မြန်မာနိုင်ငံမှာရှင်းနေတဲ့စတင်မဲ့ COVID ကာကွယ်ဆေးထိုးရေးအစီအစဉ်မှာနိုင်ငံလူဦးရေအများစုပါဝင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းပါမောက်ခဒေါက်တာစောဝင်းကပြောပါတယ်။
ကျွန်တော်တို့မှန်းထားတော့ဒီကျွန်တော်ပါကျွန်တော် personal view ဆိုရင်ကျွန်တော်တို့ကဒီနှစ်ကုန်ရေ60ရာခိုင်နှုန်းလောက်ထိထိုးလို့ရတယ်လို့ဖြစ်60ရာခိုင်နှုန်းထိုးလို့ရမယ်ဆိုတာက60ရာခိုင်နှုန်းဆိုရင်သူကဟို100ရာခိုင်နှုန်းတော့ဖြစ်တာဘာလို့ 33% of our population are under 18 so that they don't need to vaccinate ပေါ့နော် up to now တော့အဲကြ 67% ဆို I think the end of the 2021 မှာကျွန်တော်တို့ကဘာဖြစ်လောက်တယ်လို့ထင်တယ်ပေါ့နော်ဒါကတော့ it's not the confirmed facts ပါဒါကျွန်တော်ရဲ့ speculation ပေါ့
မြန်မာနိုင်ငံအတွက် covid ကပ်ရောဂါကာကွယ်ဆေးဝယ်ယူအသုံးပြုနိုင်ဖို့ American dollar တန်950ကျော်ရရှိရေးကမ္ဘာ့ဘဏ်အာရှဖွံ့ဖြိုးရေးဘဏ်အပီပီဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ဂျပန်အပီပီဆိုင်ရာပူးပေါင်းဆောင်ရွက်ရေး agency JICA တို့နဲ့ဆွေးနွေးမှုတွေလည်းအရှိနေပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုကြောင့်သေဆုံးသူ2600ကျော်နဲ့ကူးစက်သူအတည်ပြုလူနာက3,200ကျော်ရှိနေပါတယ်ရှင်။ကျမအိတ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ဘာဟန်ဂျီနီတောင်ပိုင်းကမ်းလွန်ပင်လယ်ပြင်ထဲတရုတ်နိုင်ငံကအာဂါတာယင်ပိုင်းစားတချို့ပြုတ်ကျလာတဲ့အကြောင်းပြောရှင်းပါတယ်ကျွန်တော်တတ်နိုင်ပါတရုတ်နိုင်ငံပိုင်းအာဂါတာယင်ကပိုင်းစားတွေကျလာနိုင်ကြောင်းမြန်မာအနာပိုင်းတွေတည်ပြေးထားပြီးရပိုင်းတွင်းမှာပဲတန်တွင်းနဲ့မန်အောင်မြို့နယ်နီးပင်လယ်ပြင်ထဲကျရောက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်တန်တွင်းမြို့နီးပင်လယ်ပြင်ကိုမနေ့ညနေပိုင်းကအာဂါတာယင်ပိုင်းစားတွေကျလာတာကိုကိုတိုင်မြင်လိုက်ရတဲ့တန်တွင်းမြို့နယ်ဒေသခံဒေါ်ခင်ဝင်းထမိုးကတော့အခုလိုပြောပါတယ
်စံနာရီနဲ့မဆွယ်နဲ့10မိနစ်မှာအပေါ်ကနေအလုံးကြီးပေါ့မိတွေရောင်စုံကြီးထွက်ပြီးရင်ပေါ့အပေါ်ကနေအလုံးကြီးဆင်းလာတာကိုမြင်လိုက်တဲ့အချိန်မှာကျွန်မကတော့အရန်ကြောက်ပြီးလေသူကဖြည်းဖြည်းချင်းပင်နေတဲ့ကိုဆင်းသွားတဲ့အချိန်မှာမိအောင်လေးကတဖြည်းဖြည်းနဲ့ပထမပြောက်လိုက်ချိန်မှာတော့အလုံးကြီးပဲကိုဆင်းကြလာတဲ့အခါကျတော့အဲ့မှာပြီးမှသူကပင်နေတဲ့ကိုကြောက်သွားတဲ့အချိန်မှာတော့မိအောင်လေးကနှိမ်ပြီးတော့ဆင်းသွားပါတယ်သာအပေါ်ကနေဘုံဘုံဆိုကျမတို့မြင်လာအကားထဲကပေါ့ခေါင်းဘုံကဂျင်းဂျင်းနဲ့အဲ့လိုပေါ့အတန်ကြီးကအဲ့လိုဟိုတော့မြင်လဲအဲ့အာပင်နေတဲ့ကိုကြားသွားတဲ့အချိန်မှာတော့ပင်နေတဲ့ကဟိုဘယ်လိုပြောလဲပင်နေတဲ့ကညီတာမဟုတ်ပဲနဲ့ကျမတို့တိတ်လိုက်တာအပေါ်ကပဲကျမတို့ခေါင်းဘုံကကျမတို့ခေါင်းဘုံတော့ပြုတ်ကျပြီးသားလို့ထင်ပါတယ
်နိုင်အောင်မြို့နယ်ဒီပင်လေပင်မှာလဲစေနိုင်ဝင်းကျင်လောက်ကပင်လေပင်ထက်ကြားရောက်ပေါက်ကွေးတန်တွေကြားလိုက်ရတယ်လို့မိုင်အောင်ဒေသခံမနှင်းဝေအောင်ကပြောပါတယ်
အမေကကွာစင်နာရီကျော်ရာချားနေပါဘို့လေအဲ့အချိန်အဲ့ဒီအချိန်မှာဟိုမှာလူတွေအိမ်မေးဆိုင်နေတဲ့အချိန်မှာပါလားဂျင်းဂျန်းဆိုတဲ့အတိုင်းကခုကကိုယ့်အိမ်ထဲကိုယ့်အိမ်ထဲကိုတစ်ခုခုပြုတ်ကျတဲ့အတိုင်းမျိုးပါသူတို့အနာမလုံးလဲတဲ့ပုံစံမျိုးကြားရပါလိမ့်ရှင်
အာဂါတရင်ပိုင်းဆက်တွေဟာတန်တွေးလေဆက်ရဲ့အနောက်တောင်ဘက်ရေမိုင်33မိုင်ခန့်မိုင်အောင်လေဆက်ရဲ့တောင်ဘက်ရေမိုင်45မိုင်ခန့်နဲ့ပသိမ်လေဆက်ရဲ့အနောက်မြောက်ဘက်ရေမိုင်60ခွန်းကွာမှာကျရောက်နိုင်ကြောင်းမြန်မာနိုင်ငံစိုက်ပျိုးရေးမွေးမြူရေးနယ်စီမျိုးဝန်ကြီးဌာနငါလုံးငယ်ဦးစည်းဌာနကပြီးခဲ့တဲ့သတင်းတစ်ပတ်ချိန်မှာပဲသတင်းထုတ်ပြန်ထားပါတယ်မြန်မာရေပိုင်းနဲ့အတွင်းဒလင်ကွနေနဲ့ညဖက်မှာကျရောက်နိုင်တဲ့အန္တရာယ်ရှိတာကြောင့်ရေစိမ်းတွေတောလာမှုမပြုကြဖို့လည်းသတိပေးထားခဲ့ပြီးအခုနောက်ဆုံးအာဂါတရင်ပိုင်းဆက်တွေကျရောက်မှုကြောင်းထိခိုက်မှုရှိတဲ့သတင်းတော့မကြားသေးပါဘူးခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ
်ဒီလိုဒီစပါတန်ထားကျုပ်စီကိုဒုတိယတုပ်ပို့ဆောင်နိုင်မှုရိုဟင်ညာဒုက္ခပင်စခန်းတွေကဒုက္ခပင်တထောင်နီးပါစစ်တကောင်းမျိုးစီကိုစတင်ပြောင်းရွှေ့နေကြပြီဖြစ်ပါတယ်အပြေဆုံးကိုကျမစုမောကစူးစီးတင်ပြပေးကြပါတယ်ပါစံကြကျုံးဆိုတာကတော့မြန်မာနိုင်ငံကတိမ်းရှောင်ထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်တိမ်းနဲ့ချီခိုလုံနေထိုင်တဲ့လူဦးရေထူးထပ်များပြားလွန်လာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရချထားဖို့ဘင်္ဂလားဒေ့ရှ်ဆိုရာကစီစဉ်ထားတဲ့ပင်လယ်တွေကမြေနုကျွန်းတကျွန်းဖြစ်ပါတယ်။အဲ့ဒီကျွန်းကိုပြောင်းရွှေ့ပေးဖို့မနေ့တနင်္ဂနွေနေ့ကစပြီးဘင်္ဂလားဒေ့ရှ်အနာပိုင်နေနဲ့စခန်းတာဝန်ခံတွေကကော့စ်ဘဇားခရိုင်တွေကဒုက္ခသည်စခန်းအသီးသီးကနေဒုက္ခသည်တထောင်နီးပါးကိုဒုတိယအထုပ်ဖြစ်နေစတင်ခေါ်ဆောင်သွားတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလ၄ရက်နေ့ကလည်းပထမဆုံးအထုပ်ဖြစ်နေရိုဟင်ညာဒုက္ခသည်ပေါင်း1642ဦးကိုဘာဆန်ချာကျွန်းမှာပြောင်းရွှေ့နေရချထားပေးပြီးဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကလည်းစပြီးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအသီးသီးကမိသားစုတွေဘာဆန်ချာကျွန်းခီးစဉ်စတင်မှုဒုက္ခသည်စခန်း
ပါလူကလေးဒုက္ခတွေစခန်းအမှတ်ကိုမာနေတဲ့ရိုးရိုးဒုက္ခတွေဥကျော်မြင့်ခေါ်ဦဆလံကတူနောက်ဆုံးတည်ထားသမျှပြောပြပါရစေ။ဘာသာကြောင့်ဒီဇင်ဘာလ25ရက်နေ့ညနေပိုင်းမှာဆိုင်ပါလူကလေးဒုက္ခတွေအမဲတကန်ကိုကလေးမိသားစု50ပါဝင်ပါတယ်။ ဒါဒုက္ခတွေတကအတိတ်ကလည်းအများကြီးပါဝင်တာကိုတွေ့ရပါတယ်။သူတေကတော့တတော်နီးပါးလို့ရှိမယ်မိသားစုကတော့နေရာနီးပါးလို့ရှိနိုင်ပါတယ်ခင်ဗျာ။မနေ့ကသူတို့ကဥကျမျိုးမှာသူတို့ကညာအိတ်တဲ့ဒီကနေ့မနေ့ပိုင်းမှာသူတို့ကခါနဲ့တကောင်မျိုးကိုအဲတွေ့ခွာနေကြတာကိုသတင်းရခဲ့ပါတယ်ခင်ဗျာ။
အမေမေဆန္ဒလျောအများကြီးသွားနေကြတာကိုတွေ့ရတယ်။ဘင်္ဂလားဒေ့ရှ်ဆိုရအနေနဲ့တော့ဘိုက်ကူစနဲရတော့လုကားတော့မတွေ့ခဲ့ရပါဘူးခင်ဗျာ။သူတို့ကိုစစ်တကောင်းကိုအရင်ရွှေ့ပြောင်းပြီးမှဒီအတက်ကြဖို့မူတည်ပြီးဘာဆန်းချကျိုးစီကိုဆက်ပြီးတော့ရွှေ့ပြောင်းပေးမယ်လို့လည်းအမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်အရာရှိတဦးကရိုက်တာကိုပြောဆိုထားပါတယ်။ဒီဒုက္ခတွေတွေဟာသူတို့ဆန္ဒအလျ
နေနဲ့ဆန္ဒလျောက်သွားတယ်ဆိုတာကိုအတည်ပြုဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ် Tom Andrews ကလည်းတောင်းဆိုထားပါတယ်။စခန်းထဲကဒုက္ခသည်တချို့ဟာမိမိတို့ရဲ့သဘောဆန္ဒအလျောက်ရောစခန်းထဲမှာနေထိုင်ရတဲ့ခက်ခဲတဲ့အခြေအနေအနေအထားကြောင့်မှကျွန်းစီကိုအခြေချဖို့ပြောင်းရွှေ့သွားကြပေမဲ့ရိုဟင်ဂျာဒုက္ခသည်အများစုကတော့မိမိတို့ရဲ့နေရရင်းကိုပဲဘေးကင်းလုံခြုံစွာနဲ့ပြန်လည်ကြတာပါ။ကျွန
်တော်ရိုဟင်ဂျာဒုက္ခသည်အခုလုံးပတ်သက်ကိုနေရကိုပဲပြင်ဆင်တဲ့ဒါတခုပဲကျွန်တော်လူလူလာလာတောင်းဆိုနေကြတယ်။တော့တကူကဆရာမြတ်တော်မဆိုတာကကျွန်တော်ကန်ချီနေမှာ HMB ဆိုရင်တော့လူတွေကအခုလုံးကိုနေရကိုပဲသွားရှင်တာပေါ့တရားမြတ်တာမိုးကိုပဲစောင့်နေတယ်ဘေးကင်းလူချုံမိုးကိုလည်းလူရှင်တယ်ကျွန်တော်လူတွေကဦးလောကွာရေးဟူသမ ्या ကျွန်တော်ရင်ရခဲ့တဲ့လောကွာဟူသမ ्या ကိုဆုံးရှုံးနေတာမို့ဒါကိုလုံးရပြီးမှပြင်ရှင်တာပေါ့ကျွန်တော်ကဒီမှာမနေရှင်ဘူးဒီဒုက္ခစီမှာလည်းမနေရှင်ဘူးပချက်နေရပြောင်းပြီးမှလည်းမနေရှင်ဘူးဒါပဲကျွန်တော်ပြောရှင်တာပေါ့
ဒါကတော့ရိုဟင်ညာဒုက္ခတဲ့တူ VOA ကိုပြောပြသွားတာပါရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတို့ကြားသဘောတူညီချက်တွေအတိုင်းဒီဒုက္ခတွေတွေကိုပြန်လည်လက်ခံမှုစီစဉ်ဆောင်ရွက်မယ်လို့ပြောဆိုထားပေမဲ့ကိုဗစ်ကာယောဂါကာလအတွင်းပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးကြံ့ကြာနေဆဲဖြစ်ပါတယ်ရှင်ကျွန်မဆုမမ
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ကိုရိုဗိုင်းရပ်စ်ကယောဂါဟာဒုနည်းသတင်းတွေမှာထိတ်ဆုံးကနေရာယူထားသလိုအခုနဲ့ဆောင်းရသည့်အားလဲအချိန်ကာလမှာလည်းအလားတူပဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လူလူကျမ်းမာရေးသတိပေးချက်တွေထုတ်ပြန်ထားပေမဲ့လည်းအမေရိကန်တော်များများဟာခရစ်စမတ်ပွဲတော်ကာလအတွင်းသူတို့ချစ်တဲ့သူတွေနဲ့အတူပွဲတော်ကိုဆင်နွှဲနိုင်ဖို့အတွက်လေယာဉ်တွေနဲ့ခီးသွားခဲ့ကြပါတယ်။အချိန်ထဲမှာပဲဥရောပမှာတော့ COVID-19 ရောဂါကာကွယ်ဆေးတွေပထမအထုပ်ရောက်ရှိသွားပြီဖြစ်ပါတယ်။ဖီလီသရင်းနောက် Caroline Presidy သတင်းပေးမှုထားတာကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ COVID-19 ကာကွယ်ဆေးတွေထည့်ထားတဲ့ဂုဏ်သစ်တာတွေအခုခါမှာနိုင်ငံတွေအများအပြားကိုရောက်သွားကြပြီဖြစ်ပြီးတော့ကာယောဂါကိုအဆုံးသတ်ဖို့မျှော်လင့်ချက်တွေလည်းရှိလာနေဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဂျာမနီချမ်းမာရေးဝန်ကြီးယန်စပမ်က
At this moment, trucks with the first vaccines are on the road all over.
အခုချိန်မှာတော့ပထမဆုံးကာကွယ်ဆေးတွေကိုတက်ဆောင်လာတဲ့ truck ကားတွေဟာဥရောပလမ်းတွေနဲ့ဂျာမနီနိုင်ငံကလမ်းတွေပေါ်မှာရောက်နေကြပါပြီ။ဒီကာကွယ်ဆေးကကတ်ရောဂါကိုအောင်နိုင်ဖို့အတွက်အရေးပါတဲ့ချက်ဖြစ်လို့ကျွန်တော်တို့ရဲ့ဘဝတွေပုံမှန်တိုင်းပြန်ဖြစ်ဖို့အတွက်လည်းအရေးပါတဲ့ချက်ဖြစ်ပါတယ်။
ဒါပေမဲ့ရောဂါပိုမပြင်းထန်ပေမဲ့ပိုပြီးတော့ကူးစက်မြန်တဲ့နောက်ထပ် COVID-19 မျိုးကွဲတစ်မျိုးကဗြိတိန်နိုင်ငံမှာပေါ်ထွက်လာပြီးတော့စပိန်ပါဝင်တခြားနိုင်ငံတွေကိုလည်းပြန့်နှံ့ခဲ့တယ်လို့မဒရစ်ဒေသရဲ့ကျန်းမာရေးအကြီးအကဲ Enrique Ruiz Escudero ကပြောပါတယ
် Don't forget that the cases detected of the British strain came
ဗြိတိန်မှာတွေ့ရှိခဲ့တဲ့ virus မျိုးဗီဇာသစ်တစ်ခုမဒရစ်မြို့ရဲ့ Borges လေဆိပ်ကိုရောက်လာခဲ့တယ်ဆိုတာမမိကြပါနဲ့လုံးကနေ6လအတွင်းလေဆိပ်တွေကိုထိန်းချုပ်ဖို့ရည်ကြီးတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြီးတော့ပြောခဲ့တာကိုတစ်ခါတည်းမှသတိရဖို့လိုပါတယ
်။လေဆိပ်တွေကိုစိုးရိမ်တဲ့အထက်မှာအမေရိကန်အာဏာပိုင်တွေလည်းပါဝင်လာပါ။ကျန်းမာရေးတာဝန်ရှိသူတွေကနောက်ထပ်ကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်လို့သတိပေးနေပြီမဲ့လည်းအမေရိကန်မှာ Christmas မတိုင်ခင်သတင်းပတ်ကနေ့စဉ်လူတသန်းလောက်လေရင်နဲ့ခီးသွားခဲ့ကြပါတယ်။
Apprehensive, pretty apprehensive. So we're masks on, everybody stay together. So yeah, so we'll see how it goes.
အတော်လေးတော့စိတ်ပူပါတယ်။အဲ့ဒီတော့နှာခေါင်းစီးတက်ပြီးအားလုံးအတူနေကြပြီးဘာဖြစ်မလဲဆိုတာကြည့်တာပေါ့။နောက်ထပ်မျိုးဗီဇာတစ်တစ်မျိုးထွက်လာတာဆိုတော့အခုလိုလောက်တာကောင်းမကောင်းဆိုတာတော့မသိပါဘူး
။ virus ကူးစက်မှုတွေကနေရာတစ်တွေမှာဆက်လက်ဖြစ်ပေါ်နေပြီးဒါကြောင့် virus ထိန်းချုပ်ရေးအတွက်အကူအညီတွေလည်းလိုအပ်နေသေးဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့အာဏာပိုင်တွေကမစုံသေးတခုမှာကရင်30ဆက်နဲ့ဈေးရုံတစ်ခုကိုဆောက်လုပ်ပေးထားပြီးတော့ဆရာဝန်တွေကတော့အဲ့ဈေးတဝိုက်မှာတီးကြခွဲနေနေတဲ့ရွှေပြောင်းအလုပ်သမားတွေကိုကုသပေးနိုင်ဖို့မျှော်လင့်နေပါတယ်။စီးပွားရေးဘက်မှာတော့နိုင်ငံသုံးခုမှာနှစ်ခုလောက်ကအစိုးရတွေကသူတို့နိုင်ငံရဲ့စီးပွားရေးဟာလာမယ့်6လအတွင်းမှာတိုးတက်လာလိမ့်မယ်လို့ထင်ကြောင်း McKinsey စီးပွားရေးကြံပေးကုမ္ပဏီကလုပ်တဲ့ကမ္ဘာလုံးဆိုင်ရာစစ်တမ်းမှာပြသနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။သောရရှင်များရှင်ကျမတင်ကြီးထိုက်ပါ။ဗီယက်နမ်နိုင်ငံကိုငွေကြေးဈေးကစားတဲ့နိုင်ငံအဖြစ်ဒီဇင်ဘာလအတွင်းမှာပဲအမေရိကန်ကသတ်မှတ်လိုက်တာဟာဆိုရင်နှစ်နိုင်ငံကြားဆွေးနွေးမှုတွေအတွက်တွန်းအားဖြစ်လာနိုင်တယ်လို့ဗီယက်နမ်ဘက်ကအမေရိကန်တွေရဲ့ကုန်စည်တွေကိုပို့ပြီးတော့ဝယ်ယူလာမှုဒါမှမဟုတ်လဲနိုင်ငံခြားငွေကြေးလဲလှယ်မှုနှုန်းမှာဗီယက်နမ်အစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုကျဆင်းသွားတာမျိုးတွေ့ရနိုင်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာ Ralph Jennings ရဲ့သတင်းဆောင်ပါကိုပြောပြပေးမှာပါရှင်။အမေရိကန်ရဲ့အဓိကကုန်သွယ်ဘက်တွေရဲ့အကြီးစားစီးပွားရေးနဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒဆိုင်ရာနှစ်လည်အကျဉ်းခံစာကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တာဖြစ်ပြီးဒီအကျဉ်းခံစာအရဗီယက်နမ်နဲ့ဆွစ်ဇာလန်နိုင်ငံတွေကိုငွေကြေးဈေးကစားတဲ့နိုင်ငံတွေအဖြစ်သတ်မှတ်တာဖြစ်ပါတယ်2019ခုနှစ်အတွင်းဗီယက်နမ်ရဲ့ငွေကြေးတန်ဖိုးကို 4.9 ရာခိုင်နှုန်းတန်ဖိုးချထားတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကသတ်မှတ်ပါတယ်။ဒီနှစ်ဇွန်လအထိဗီယက်နမ်နဲ့ဆွစ်ဇာလန်တို့ရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒတွေဟာဆိုရင်လောက်ခလာစာပြင်ဆင်ညှိနှိုင်းရမှုတွေကိုကောင်းကောင်းထိမ့်ညှိကာကွယ်ထားနိုင်ရေးကိုတစိမ့်တစ်ပိုင်းအဖြစ်ရည်ရွယ်ခဲ့တာတွေ့တဲ့အကြောင်းအမေရိကန်ဘန်ဒါယေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြပါတယ်။ဒါပေမဲ့ဗီယက်နမ်နိုင်ငံရဲ့နိုင်ငံခြားငွေကြေးလဲလှယ်မှုမူဝါဒမှာတော့နိုင်ငံတကာကုန်သွယ်ရေးမှာမမျှမတအသာစီးရဖို့အတွက်ပါရည်ရွယ်တာတွေ့ရကြောင်းဖော်ပြပါတယ်။2019ခုနှစ်အတွင်းဗီယက်နမ်ရဲ့ပို့ကုန်ပို့ငွေကဒေါ်လာ 54.4 ဘီလီယံရှိခဲ့ပြီးအမေရိကန်အတွက်ကတိကအောက်ဖြစ်စရာကိစ္စပါငွေကြေးဈေးကစားတဲ့ဆိုတဲ့အမေရိကန်ရဲ့ဆွဆွဲချက်ကိုဗီယက်နမ်ဗဟိုဘဏ်ကလက်မခံပယ်ချပါတယ် ငွေကြေးဖောင်းပွားမှုကိုထိန်းချုပ်ထားနိုင်ရေးနဲ့နိုင်ငံရဲ့အကြီးစားစီးပွားရေးတည်ငြိမ်စေရေးကိုငွေကြေးလဲလှယ်မှုနှုန်းကအထောက်အကူဖြစ်အောင်ရည်ရွယ်ဆောင်ရွက်တာသာဖြစ်ပြီးကမ္ဘာတလွားကုန်သွယ်မှုမှာအသာစီးရိုက်စေဖို့ရည်ရွယ်လှုံ့ဆော်တာမဟုတ်ဘူးလို့ BNN ဗဟိုဘဏ်ရဲ့ပြောဆိုချက်ကိုဒီဇင်ဘာလ18ရက်နေ့မှာအစိုးရရဲ့အွန်လိုင်းသတင်းစာ VGP News မှာဖော်ပြပါတယ်ဗီယက်နမ်တောင်ငွေကြေးစည်းနှုန်းကိုလျှော့ချထားတာကြောင့်ဗီယက်နမ်ကုမ္ပဏီတွေအနေနဲ့အမေရိကန်ကိုကုန်ပစ္စည်းရောင်းချတာမှာအမေရိကန်ဝက်လက်တွေထံကနေဗီယက်နမ်တောင်ငွေကြေးပို့ပြီးတော့ရတာဖြစ်ပါလေအမေရိကန်ပို့ကုန်သမားတွေအနေနဲ့ကတော့ဗီယက်နမ်တောင်ငွေကြေးလဲလှယ်ရမှာပို့ပြီးတော့ကုန်ကြစီပါလေဗြိတိန်နိုင်ငံလန်ဒန်အခြေစိုက်ဈေးကွက်သုတေသနလုပ်ငန်းကြီး HISMarket ကဒေတာဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Rajit Biswas ကအခုလိုသုံးသပ်ပါတယ
် Basically it'll now be a period when the US will have
အချိန်အပြည့်တော့ဒီချိန်တွေကိုဖြည့်ဆည်းနိုင်ဖို့အတွက် American ဘက်ကမြန်မာနဲ့ဆွေးနွေးလာမလားဆိုတဲ့အခိုက်အတန့်ဖြစ်ပါတယ
် American ဆိုရအနေနဲ့ကတော့မူဝါဒအတိုင်းအတာအရာချက်ချင်းကြီးအရေးယူလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ်ဗီယက်နမ်ဆိုရဘက်ကတော့အမေရိကန်ရဲ့ကုန်ပစ္စည်းတွေပို့ပြီးတော့ဝယ်ယူလာတာမျိုးဒါမှမဟုတ်လေနိုင်ငံခြားငွေကြေးလဲလှယ်မှုမှာဝင်ရောက်ဆွတ်ဖက်တာကိုလျှော့ပြီးလွတ်လပ်တဲ့ဈေးကွက်အလိုအတိုင်းဆုံးဖြတ်စေတာမျိုးဖြစ်လာဖို့သဘောတူနိုင်တယ်လို့လည်းကြွမ်းကျင်သူတွေကရှုမြင်ပါတယ်။နောက်နေ့အတွင်းမှာဗီယက်နမ်ဘက်ကအရေးယူဆောင်ရွက်တာမျိုးမရှိရင်တော့အမေရိကန်တာဝန်ရှိသူတွေဘက်ကသွင်းကုန်ကုန်စီးချက်လာနိုင်ပါတယ်။ဗီယက်နမ်စီးပွားရေးရဲ့လေးပုံတစ်ပုံလောက်ကပို့ကုန်ပေါ်မှာမှီခိုတာပါထုတ်လုပ်မှုကုန်ကြမ်းစည်တက်တာတာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုရလာစေရေးအတွက်ဗီယက်နမ်ဆိုရရဲ့မလုံပေဆွဲဆောင်ဓာတ်တွေကြောင့် Ford, Intel နဲ့ Samsung Electronics တို့ရဲ့ရင်းနှီးမြှုပ်နှံမှုတွေရရှိနေပါတယ်ဗီယက်နမ်ရဲ့ပို့ကုန်တွေထဲမှာစမတ်ဖုန်းတွေအဝတ်အထည်တွေဖိနပ်နဲ့ကားပစ္စည်းအစိအပိုင်းတွေလည်းပါဝင်ပါတယ်2019ခုနှစ်အတွင်းဗီယက်နမ်ရဲ့သွင်းကုန်ပို့ကုန်လုပ်ငန်းထိတ်တန့်မိတ်ဖက်တွေထဲမှာအမေရိကန်ပြည်ထောင်စုလည်းပါဝင်ပါတယ်။ငွေကြေးဈေးကစားတဲ့လို့အမေရိကန်ကသတ်မှတ်ခံရတဲ့တခြားနိုင်ငံတွေကတော့အမေရိကန်ကုန်ပစ္စည်းတွေကိုပို့ပြီးတော့ဝယ်ယူဖို့သဘောတူညီချက်နဲ့အမေရိကန်နဲ့ပြန်လည်ညှိနှိုင်းစီခဲ့ကြပါတယ်။ဥပမာအဖြစ်ထိုင်ဝမ်ဆိုရင်အမေရိကန်နဲ့ကုန်သွယ်မှုအသာစီးရမှုကိုလျှော့ချပြီးငွေကြေးဈေးကစားသူအဖြစ်သတ်မှတ်ခံရမယ့်အရေးရှောင်ကျဉ်နိုင်ဖို့အတွက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအမေရိကန်ကုန်စည်တွေပို့ပြီးတော့ဝယ်ယူရေးစီစဉ်ခဲ့တယ်လို့လည်းဖော်ပြခဲ့ကြတာပါ2019ဖေဖော်ဝါရီလအတွင်းမှာပဲဗီယက်နမ်ခြေဆိုင်ဈေးနှုန်းတက်တက်သားသားနဲ့ပြန်တန်းတဲ့ VietJet Air က Boeing 737 MAX လေယာဉ်စီးရေတရာထပ်မံဝယ်ယူရေးအမေရိကန် Boeing လုပ်ငန်းကြီးနဲ့သဘောတူခဲ့ချပါတယ်။ Ho Chi Minh City အခြေဆိုင် Mazra စီးပွားရေးအကြံပေးလုပ်ငန်းကြီးရဲ့စီးပွားဘက်တူဖြစ်တဲ့ Jack Nguyen ကတော့အခုလိုပြောပါတယ်။
Once Boeing gets its MAX planes in order,
Boeing ဘက်ကမှာလာတဲ့ MAX လေယာဉ်တွေရပြီဆိုတာနဲ့ Vietnam ဘက်ကထပ်ပြီးမှားယူมาပါ Boeing လုပ်ငန်းကြီးထံကနေအများကြီးဝယ်ယူဖို့မှားကြားထားပါတယ်ဒါကကုန်သွယ်ရေးကိုချိန်ညှိဖို့ကျွန်တော်တို့ရဲ့ဆောင်ရွက်ချက်ဖြစ်ပါတယ
် Britain နိုင်ငံ London ခြေဆိုင်ဈေးကွက်သုတေသနလုပ်ငန်းကြီး HIS Market ရဲ့ဒေတာဆိုင်ရာအကြီးအကဲစီးပွားရေးပညာရှင် Rajit Biswas ကတော့ဗီယက်နမ်နေနဲ့အမေရိကန်ထံကနေသွင်းကုန်တိုးမြှင့်ရေးဒါမှမဟုတ်လဲကုန်သွယ်ရေးမညီမျှမှုကိုလျှော့ချရေးတို့ကိုအချိန်တိုအတွက်လုပ်နိုင်ဖို့ခက်မယ်လို့သုံးသပ်ပါတယ်။ဗီယက်နမ်အနေနဲ့နိုင်ငံခြားငွေလဲလှယ်နှုန်းမှာဆွတ်ဖက်နေတာကိုလျှော့တာကပိုပြီးတော့လွယ်ကူနိုင်တယ်လို့လည်းသူကပြောပါတယ်။တရုတ်နည်းသူပဲဗီယက်နမ်နိုင်ငံဟာထုတ်ကုန်တင်ပို့မှုကိုအများစုမှီခိုနေရတာဖြစ်ပြီးငွေကြေးလဲလှယ်နှုန်းထားမှာလဲကွန်မြူနစ်အစိုးရကထိန်းချုပ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့တော့ဗီယက်နမ်ကိုပြစ်မှတ်ထားတာမဟုတ်ဘူးလို့ပညာရှင်တွေကယုံကြည်ကြပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ခွင့်တွေကိုရှောင်နိုင်ဖို့တရုတ်အခြေစိုက်စက်ယုံတွေဗီယက်နမ်ကိုအများအပြားရွှေ့လာတာကြောင့်အမေရိကန်တာဝန်ရှိသူတွေဘက်ကစိုးရိမ်တကြီးစောင့်ကြည့်နေကြတာလို့ယူဆကြပါတယ်။မလေးရှားပါ CIMB ကစီးပွားရေးပညာရှင်ဆုံဆန်ဝန်းကတော့အခုလိုပြောပါတယ်။
This is perhaps just a little.
Vienna နေနဲ့ကုန်စည်ထုတ်လုပ်ဖြန့်ဖြူးမှုရဲ့အကျိုးမြတ်တွေပေါ်မှာအလွန်အမင်းကျဉ်းနှံ့အားရဖြစ်မနေဖို့အတွက်အမေရိကန်ဘက်ကအ ਨੇ အကျဉ်းသတိပေးလိုက်တဲ့အချက်ပဲဖြစ်ပါတယ်လို့သူကပြောဆိုသွားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမ COVID-19 ကရောဂါကြောင့် new normal အပြောင်းလဲတွေကိုလူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုတွေအဓိကကြုံကြရပါတယ်။ရခိုင်ပြည်သူစေယုံကြီးမှ COVID လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့သူနာပြုနော်နှင်းစီမွေးကလူနာတွေနဲ့သူတို့ကြားမှာဓာတ်ရိုက်ထိတွေ့မှုနည်းသွားတာကသူ့အတွက် new normal ဖြစ်တယ်လို့အခုလိုပြောပြပါတယ်။
အရင်တော့ကလေးကြတော့ဟိုပါတော့လူနာတခုခုဖြစ်လို့ရှင်ဟိုဟာလူနာ attendance တွေရရှိတာဆရာမတို့လာပြောတဲ့လူနာတွေကဘယ်လိုဖြစ်ဘယ်လိုဖြစ်ဆိုအဲ့လိုလာပြောရှင်ကိုယ်ကချက်ချင်းထားပြီးပါလို့ရအဲ့လိုမျိုးအခြေအနေပေါ့ဒီခုကလေးကြတော့ဟာလေဟိုဖုန်းကနေလာတော့ပေါ့ကလူနာကတူတူဖြစ်တယ်ဆိုကိုယ်ကချက်ချင်းထားပြီးသွားခြင်းစိတ်ဖြစ်ပြီးမဲ့ဒါပေမဲ့သွားလို့မရဘူးအဲ့လိုမျိုးကြီးကိုယ်ကဟိုသွားမယ်ဆိုရင် PPE အပြည့်အစုံပေါ်ပြီးတော့အဲ့လိုသွားမယ်ဆိုတော့ဒီပက်စာဖုန်းနဲ့ပဲပေါ့နော်ညွန်ကြားပေးတာတွေအစကားပြောပေးတာတွေအဲ့လိုမျိုးတွေဖြစ်တယ်ဆိုတော့အဲ့လိုမျိုးကွာဟမှုတွေတမျိုးတော့ရှိတာပေါ့ပြီးတော့ဒီယူနာနဲ့ဆရာမနဲ့ဇာကလေးဇာတော့ဒီကူကတော်တော်ဟိုအလုံးပိတ်လိုမျိုးကတ်တက်ထားလဲဆိုတော့ဒီယူနာနဲ့ပေါ့ဆရာမတို့ဇာအဲ့လိုမျိုးအတားစီတခုလိုမျိုးခံစားရတယ်ဒီကိုဗစ်ဖြစ်တဲ့ဖြစ်သွားတဲ့အတွက်ကြောင့်ဟုတ
်အခုနဆရာမပြောရတဲ့အထဲမှာပေါ့နော်လူနာတွေနဲ့ဖုန်းနဲ့ပြောရတယ်ဆိုတာကအဲ့ဒါရော new normal ဖြစ်သွားတာလားအဲ့ဒါလည်းရှင်းပြပါလား
ဟုတ်အရင်တော့ကလေးကြတော့ဖုန်းကလုံးဝမသုံးဖုန်းကဒီ word တော်အချင်းချင်း drop ပဲဖုန်းသုံးတာပေါ့ဒီခုကလေးကြတော့လူနာတိုင်းဖုန်းတစ်လုံးစီထားပေးရဲ့ဖုန်းနဲ့တစ်စင်းအဆက်တွဲထုတ်တာပေါ့အရင်တော့မရှိဘူးအရင်တော့ဟိုစာပြောတာပဲရှိဒီကိုသွားကြည့်လို့ခုဖြစ်တာပဲဖြစ်ဖြစ်ဆိုကွာဒီချက်ချင်းဟောကြည့်လို့ရဒီကလေးစားတော့ဟိုဒီလူနာရဲ့အတွက်ဟိုဟိုဖုန်းတယောက်လုံးပြီးမှထားပြီးလဲဆိုအဲ့လိုမျိုးအဲ့ဒါတခုတော့ကောင်းပါတယ်လူနာရဲ့ဟိုဖြစ်နေတဲ့အရာတွေကိုချက်ချင်းဟိုဖုန်းနဲ့တစ်စင်းဆက်သွယ်လို့ရတယ်ဒီလိုမျိုး new normal မှာ
အဲ့တော့ဆရာမရဲ့ new normal ကတော့အဓိကပြောင်းလဲသွားတဲ့အခြေအနေဆိုရင်တော့လူနာတွေနဲ့ဆရာမတို့ကြားမှာပေါ့နော်ခုနကတော့လို့ကိုတိုင်းနည်းနည်းချင်းဆိုင်တွေ့တာမျိုးထက်ကိုဒီတယ်လီဖုန်းပေါ်ကနေတစ်ဆင်ဆက်သွယ်ပြီးတော့ပြောတာက new normal ဖြစ်တယ်လို့ပြောလို့ရတာပေါ့
ဟုတ်ပြောလို့ရတယ်ဟုတ်နောက်ဒီတမီးတို့ဘောက်ကို covid center အဲ့လိုပြောင်းလဲပြောင်းအဲ့ဒါ ward တစ်ခုလုံးဒီဟိုလောက်ထုံလုံးနေဒီဒီ report လောက်တာပဲဖြစ်ဖြစ်စီးရင်တွင်းတာဖြစ်ပုံစံတစ်မျိုးပြောင်းသွားအဲ့လိုရှိတယ်ရှင်ဟုတ်
ဆရာမတို့အတွက် new normal မှာအခုလိုဖြစ်လာတဲ့ဒီ new normal အခြေအနေမှာပေါ့နော်စိန်ခေါ်မှုတွေတော်တော်များတယ်လို့ရောဆရာမမြင်လားရှင
်အတက်အတက်တွေကြုံလာတော့ကိုကဟိုမသိတဲ့အကြောင်းအရာတွေရှိတယ်ဆိုတော့အာကိုတင်ယူရတာတွေအဲ့လိုမျိုးကိုမြင်မြန်ရတာတွေအဲ့လိုမျိုးတွေရှိတော့ဟုတ်စိန်ခေါ်မှုတွေတော့ရှိတယ်
အလုံးနဲ့ပတ်သက်ရင်မကြောက်တတ်တဲ့သူနာပြုနော်နှင်းစီမွေးအတွက်နောက်ထပ်ပြောင်းလဲသွားတာကတော့ကာယယောဂအပေါ်ကြောက်စိတ်ဖြစ်ပါတယ်တဲ့
အရင်ဆုံးအဒီလောက်လောက်တာမကြောက်ဘောနော်တွေးလေးပါရင်အနေနဲ့မကြောက်တယ်ဒါပေမဲ့ဒီကိုဗစ်ဖြစ်တော့နည်းနည်းကြောက်စိတ်တွေဝင်လာအဲတခုဖြစ်တော့ဘောနော်အဲတခုဆက်ဆက်ချင်းပြီးတော့ကိုယ့်ကိုပြင်ဆင်မှုတွေပဲလုပ်ခဲ့ရရှိတယ်ဟိုစပင်းအရှိကြီးတွေကိုညှက်ခဲ့ရတော့ပေါ့အမျိုးတွေတော့ရတယ်ပြီးတော့အဲဒုနာကိုကြည့်တဲ့အခါမှာကလေးစားတော့ကိုကို safe check အောင်အရင်လုပ်ပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်တော့ဆေးရုံမရောက်ခင်လေ mask တွေဒီ cup တွေဒီဟို face sheet တွေအကုန်ပြည့်စုံနေသွားဖြစ်တာပေါ့ဆေးရုံသွားတဲ့လမ်းတစ်လျှောက်လုံးပြီးတော့ဆေးရုံရောက်တဲ့အခါမှာလည်းအရင်တော့ဆိုရင်အဲလူနာကိုကြည့်မယ်ဆိုရင် mask တစ်မျိုးရဲ့လက်အိတ်အဲ့မျိုးနှစ်မျိုးဆိုရင်အလုံးလောက်တယ်ပြီးလို့ရှိရင်လည်းလူနာအနာမဆိုတဲ့ဥပမာ10မိနစ်15မိနစ်လောက်အကြာကြီးနေလည်းရတယ်တော်လူနာလေးကိုအဲ့လိုမျိုးဟိုအားပေးစရာလေးပြောဖြစ်တယ်အခုကလေးကတော့ကိုပြောလို့ရှိရင်တခွန်းနှခွန်းလောက်ပဲအဲ့လိုမျိုးပြောဖြစ်တာပေါ့ပြီးတော့လည်းအဲ့လိုမျိုးကိုအလုပ်တွေကိုဟာမြင်မြန်ပြီးဖို့အတက်ရှူတာအထင်းမှအလုပ်လုပ်တာတော့တိမ်မဝအောင်ဆိုရတယ်ကွာအ အလုံးမြင့်မြန်ပြီးဘူးအဲ့မျိုးကိုယ့်အကူစူးစားရုံးကန်နေရတာပေါ့နော်အဲ့လိုမျိုးတွေဖြစ်တဲ့အတွက်ကြောင့်မှာဟိုစိတ်မကောင်းဖြစ်တာလည်းရှိတယ်အဲ့လိုမျိုးဒါကြောင့်ကိုယ့်ဘက်ကဟိုအတိအဝါပြည့်စုံမပေးရဘူးခံစားအဲ့လိုမျိုးတွေရှိတာပေါ့
ဆရာမပြောသားပုံအရာဆိုရင်ပေါ့နော်ကိုကဟိုကိုကိုယ်တိုင်လည်းယောဂမကူအောင်တခါလူငါတွေကိုလည်းယောဂဟိုအန်တီကင်းအောင်ပေါ့နော်တော်တော်လေးကိုတတိထားပြီးတော့လုပ်ရတဲ့အခါကျတော့အဆရာမပြောချင်တာကဒီကိုလူနာရီပေါ်မှာဆောင်းချမှုပေးတာအရင်တော့လောက်ဟိုအပြည့်အဝပေါ့နော်ကိုရောစိတ်ပါပေးဖို့အခက်ခဲရှိတယ်ဆိုတဲ့သဘောမျိုးလားရှင
်။ဟုတ်ရှင်ဟုတ်ပါလို့အရင်တော့ဆိုရင်လူနာပေးမှအဲ့လိုမျိုးအပြားတိုင်းရပဲဖြစ်ကန်နူလာတော့ချိုးတော့ဖြစ်အဲ့လိုမျိုးဆိုရင်ဟိုလူနာတွေကသူ့အချင်းတွေသူတို့ပြောပြတယ်ကွာအဲ့လိုမျိုးပြောပြလို့ရှင်ကိုကသူတို့နဲ့အလိုက်ထိုက်ပြန်ပြောတာ7မိနစ်လောက်နေပါအဲ့လောက်အပြင်းစကားပြောဖြစ်တဲ့အဲ့လိုမျိုးတွေဟိုကျေးဇူးတင်စကားတွေပြန်ကြားတာပေါ့ကွာအဲ့လိုမျိုးပြန်လည်ပြောဖြစ်တဲ့ကိုတိတိယပူတူတာတွေကိုလည်းကို share ဖြစ်တဲ့အဲ့လိုမျိုးမှာအစားအသောက်တွေပတူစားမှာတော့အဲ့လိုမျိုးပြောဖြစ်တာဒူပြည်ကြတော့ COVID လူနာတွေကြီးတဲ့အခါမှာ PPE ဘုတ်ဆောင်အပြင်းနဲ့နှာခေါင်းဖက်ဆက်ကိုအပေါင်းမျက်စိရောလုံးလုံးအောင်ဖုံးထားရဲဆိုတော့အဲ့လိုမျိုးကိုပြောလို့ရှိရင်အဲ့လိုမျိုးကိုယ်တအားမိုးပြီးတော့အဲ့လိုမျိုးတိတ်စကားမပြောဖြစ်တော့ဘူးလူနာနဲ့အဲ့လိုမျို
းအဓိကတော့ဒီအကာအကွယ်ဝတ်ဆောင်နေဝတ်ထားတဲ့ခါကျတော့လူနာတွေနဲ့အပြန်အလှန်ဒီပြောဆိုဆက်ဆက်တဲ့နေရာမှာတော်တော်လေးအခက်အခဲရှိတယ်ဆိုတဲ့သဘောပေါ့
ပြီးတော့ဘယ်လိုလဲဆိုတော့ဒီဟိုလူနာအခန်းထဲဝင်တဲ့အခါမှာလည်းဒီတရက်ကိုတကြူတီဆိုနှစ်ခါတော့ပဲဝင်ဖြစ်တယ်အာဒီသူတို့နဲ့ contact လုပ်တာကလည်းဇာတော့ဒီဖုန်းနဲ့ contact လုပ်တာများတော့အရင်တော့ဖုန်းကတိတ်မဖြေတော့ဘူးပေါ့နော်အဲဒါနဲ့အဲဒီဖုန်းတွေကနေကိုကိုချင်လာရအောင်အဲ့လိုလုပ်ပါတယ်အဲ့လိုမျို
းရန်ကုန်ပြည်သူစေယုံကြီးမှာကိုဗစ်လူနာတွေကိုပြုစုစောင့်ရှောက်ပေးနေတဲ့ဒူနာပြုနော်နှင်းစီမွေးရဲ့ new normal အတွေ့အကြုံတွေဖြစ်ပါတယ်အခုလိုမျိုးအလုပ်ခွင်မာတွေမဟုတ်ဘဲကိုပိုင်အချိန်တွေမှာလဲယောဂမကူအောင်လို့အထူးသတိထားပြီးတော့အမှုအချက်တွေကိုပြောင်းလဲခဲ့ရတယ်လို့သူကပြောပြပါတယ်ရှင်ကျမစုမြတ်မမ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်ဆားနေတာတွေ၊ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့နေရာမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ရုပ်ရှင်လောကရဲ့အထင်ကရငွေကြေးတပွင့်ဖြစ်တဲ့ပထမဦးဆုံးဂျိမ်းစ်ဘွန်မင်နာကြီးရှွန်ကွန်နရီအသက်60ရွယ်မှာပဲကျွေးလွင်သွားခဲ့ပါရဲ့။Chadwick Boseman ကတော့ Black Panther ဆိုတဲ့ Walt Disney ရုပ်ရှင်ဇာတ်ကားနဲ့လူကြိုက်များထင်ရှားသူပါသူကတော့အသက်43နှစ်အရွယ်နဲ့ပဲကွယ်လွန်သွားတာပါ2020ကွယ်လွန်သူအနုပညာရှင်တွေရဲ့စီးရင်နဲ့မှာ Bollywood တရုတ်ဆောင်နဲ့ဖြစ် Hollywood မှာလည်းအိန္ဒိယတရုတ်ဆောင်ဖြစ်တဲ့ဇာတ်ကားရရတဲ့မင်းသားကြီး Ifa Khan လည်းပါပါတယ် Oscar ဆုမတိန်ရခဲ့သူရုပ်ရှင်မင်းသမီးကြီး Olivia D. Havilland ကတော့1939ခုနှစ်မှာရိုက်ကူးခဲ့တဲ့ Gone with the Wind လေယူတုံတုံကနဝင်ရုပ်ရှင်ကားကြီးမှာပါဝင်သူအနုပညာရှင်တွေထဲမှာနောက်ဆုံးကျန်သူဖြစ်ပါလေသူကတော့အသက်104နှစ်ရှိနေသွားပါလေ
Gone with the Wind စကားဟာကျမရဲ့တရုပ်ဆောင်ကာလတလျှောက်လုံးမှာအပျော်ရွှင်ခဲ့ရဆုံးအတွေ့အကြုံတွေရခဲ့တဲ့စကားပါ
နောက်ထပ်ကြွေးလွှင့်ခဲ့တဲ့ငွေကြေးပွင့်တွေကတော့ Grammy ဂီတဆုရှင်တွေဖြစ်တဲ့ John Prine နဲ့ Kenny Rogers တို့ပါကျော်တရုတ်ဆောင်တယောက်ဖြစ်တဲ့ Kenny Rogers ကဂီတနယ်ပယ်တိုင်းမှာအကန့်အသတ်မရှိတက်ကြွအောင်မြင်ပေမဲ့လို့ကျေးလက်အဆိုတော်ဖြစ်ပို့ပြီးတော့ကြော်ကြားသူဖြစ်ပါတယ
် Country music is the white man's rhythm and blues
တော်မစင်တော့ကျေးလက်ဂီတဟာလူလူတွေရဲ့ R&B ဂီတပါပဲဒါကစိတ်မကောင်းစရာဖြစ်ပါ
African တေးသွောင်းတဲ့အကောက်ကိုပေါင်းဆက်ပြီးခဲ့တဲ့ Manu Dibang ကိုလည်းအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ
်Commandil symphonique j'allais dire
Manu Dibango ကတော်ကြီးကိုအရေးတန်ပါတယ်စကားတစ်ခုကိုမရည်ပဲနဲ့မပြောတတ်ပါဘူးအရွယ်နဲ့မလိုက်အောင်လို့စိတ်ပြိုကိုနူးတဲ့သူအပြောင်းလဲမရှိတဲ့သူအများအားပြုသဘောနဲ့အကောင်းဘက်ကပဲမြင်တတ်တဲ့သူ
Always positive
Basketball လောကရဲ့နာမည်ကျော် Kobe Bryant နဲ့သူ့ရဲ့အသက်73နှစ်ရွယ်သမီးလေးတို့ရဟရင်ပြက်ကြပြီးတော့တေဆုံးသွားခဲ့တဲ့အဖြစ်ကလည်း2020ခုနှစ်မှာကမ္ဘာကြီးကိုတုံ့လှုပ်သွားစေတဲ့အနာရေးတစ်ခုဖြစ်ပါတယ်နောက်တစ်ယောက်ကတော့အာဂျင်တီးနာဘောလုံးသမားဒီယေဂိုအာမန်ဒိုမာရာဒိုနာဖြစ်ပါတယ်သူကတော့နှလုံးရောဂါနဲ့ရုပ်တည်ရဲ့ကွယ်လွန်ခဲ့တာပါ
Ruffled hair,
funky or devil may
do you ya lisa a cha ya chi ni a long pai san ge de tu phit lo le golden boy lo kho ja ba de
tin ti japan design company ga name jo fashion designer kanzo takara ga ro 2020 ku ni tin ma covid 19 yoga ne pin tin nai ga ma kwe lon twa ga ba de 2020 ခုနှစ်အတွင်းကွင်လွန်ခဲ့တဲ့သမ္မတဟောင်း၃ဦးကတော့ဂါနာနိုင်ငံသမ္မတဟောင်း Jerry Rawlings, မာလီသမ္မတဟောင်း Armando Tomani Tori နဲ့ပြင်သစ်သမ္မတဟောင်း Valerie Deerstein တို့ဖြစ်ပါတယ်။ American ပြည်သူတွေရဲ့ချစ်ခင်လေးစားမှုခံရသူ American အမျိုးသမီးတို့ရဲ့စံပြတရားသူကြီး Ruth Bader Ginsburg လည်းအသက်၈၈နှစ်အရွယ်မှာကွင်လွန်သွားခဲ့ပါတယ်။လူခွေလှုပ်ရှားမှုတွေရဲ့ရှေ့ဆောင် John Lewis လည်းပဲ2020ခုနှစ်ထဲမှာကွယ်လွန်ခဲ့တာပါသူကအောက်လွတ်တော်အမတ်အဖြစ်နဲ့နှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်သွားခဲ့ပါတယ်လူမျိုးအမျိုးသား George Floyd ကတော့ရဲဖမ်းဆီးစင်မှာတိတ်ဆုံးသွားခဲ့ရတာပါသူရဲ့တိတ်ဆုံးမှုကလူမျိုးရင်းနဲ့အသားအရောင်ခွဲခြားမှုရတရားမမျှတဘူးဆိုပြီးတော့ American သားမကတကဘာလုံးကပါမခံမရဲနိုင်မင်းနဲ့ဆန္ဒပြကန့်ကွက်တာတွေအကြီးအကျယ်ဖြစ်ခဲ့ရပါတယ်ဒါပေမဲ့2020ပြည်နှစ်ကကမ္ဘာတစ်ဝှမ်းစီးပွားရေးသာမကလူတွေတနေ့ချီပြပျက်စီးဆုံးရှုံးစေခဲ့တဲ့ COVID-19 ကပ်ဘေးရောဂါကြောင့်လည်းပဲအမှတ်တရဖြစ်ကြရမယ်နှစ်ဟောင်းတစ်နှစ်ဖြစ်ပါလိမ့်ကျင် Took my crew to Japan party like I just yes took my besties to LA where the girls like to flex we put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find it ဒီတက်တော့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအသက်ရှင်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်တင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အသက်ရှင် TV Magazine အစီအစဉ်မှာကြည့်နိုင်ပါလိမ့်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
Yerenaname, widely known in Myanmar as the ex-wife of former military dictator
Aung San Suu Kyi, Aung San Suu Kyi, Zeni Hong Diao တို့အများသိကြတဲ့ Yerenaname ဟာဒီဇင်ဘာလတရနေ့ကအီတလီနိုင်ငံမှာနှလုံးရောဂါနဲ့ကွယ်လွန်ခဲ့ပါတယ
်. 88 years old. Her name itself means goddess of nine jewels.
ယဒနာနမဟာမြမပြည်ရဲ့နောက်ဆုံးနှင်းဆက်ဖြစ်တဲ့ကုန်းပေါင်းနှင်းဆက်အတွင်တော်ဝင်မင်းသမီးပါမင်းတုံမင်းကြီးရဲ့ညီရောအိရှိဆန်ကနောင်မင်းသားကြီးရဲ့မြစ်တော်ဆက်ပြီးလင်းပေမင်းသားကြီးရဲ့ညီပါသူ့ရဲ့မေတော်ကတော့ထိတ်တင်မလက်မင်းသမီးဖြစ်ပြီးဖခင်ကတော့မြမပြည်မှာအခြေစိုက်ပြီးညင်းလောင်းပွဲလုပ်ငန်းတွေကြီးကြပ်သူဩစတြေးလျနိုင်ငံသားမစ္စတာဟာဘတ်ဘယ်လမီဖြစ်ပါတယ်1932ခုနှစ်ဇွန်လမှာမွေးဖွားခဲ့တဲ့သူဟာတော်ဝင်မင်းသမီးအမည်ဖြစ်တဲ့ယေဒနာနာမည်အပြင်ဂျွန်ရိုးစ်ဘယ်လမီဆိုတဲ့ဖခင်မျိုးရိုးနာမည်လေးရပါတယ်။အယောင်သွေးဆုံတဲ့သူ့ဘဝဆက်ကြောင်းတစုံတစားမကျေးမုံရေးသားထားတာကိုကျမအင်ဂျင်နိုင်ကဆက်ပြောပြမှာပါ။ဩစတြေးလျဗမာသွေးနှောတဲ့ထူးခြားတဲ့အလှပိုင်ရှင်အဖြစ်အတိမတ်ပြုခံရတဲ့ယေဒနာနာမည်ဟာငယ်ရွယ်ဘဝအချိန်အများစုမှာမိမျိုးမှာကြီးကျင်းခဲ့ပါတယ်။1954ခုနှစ်မှာရန်ကုန်အခြေစိုက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်ဖြားယောဂအကြံပေးအီတလီနိုင်ငံသားဒေါက်တာမာရီယိုပိုစတီလော်နဲ့ပထမအိမ်ဆောင်ကြပြီးမိခလေးနဲ့မော်ရစ်ဆိုတဲ့တာနတ်ဦးထွန်းကားခဲ့ပါတယ်။ဂျေဒနာနာမည်ဟာခင်မွန်းတာဝန်ကြရာဒမတ်စကတ်ဂျနီဗာမနီလာစတဲ့မြို့ကြီးတွေကိုလိုက်ပါခဲ့ပြီး1963ခုနှစ်မှာတော့အိမ်တော်ကွဲပြီးအီတလီနိုင်ငံမှာပဲအခြေချနေထိုင်ခဲ့ပါတယ်။တားကြီးဖြစ်သူမိကလေးကသူ့အမိအကြောင်းပြောပြတာကတော့
She was very lucky because from one part she is a royal family.
ကျောင်းရီချောင်းမော်ရဲ့တော်ဝင်မင်းသမီးတယောက်အနေနဲ့ရောအင်မတန်ဆန်းမြတ်တဲ့သူတယောက်ဖြစ်ပါရည်တည်နိုင်ခဲ့တဲ့အတွက်အမေရသိက္ကံကောင်းပါတယ
်ဗြိတိရှ်ကိုလိုနီခေဒုတိယကမ္ဘာစစ်ကာလအတွင်းအိန္ဒိယနိုင်ငံမှာတင်းရှောင်ခဲ့ရတဲ့ကာလအီတလီမှာနေခဲ့တဲ့နောက်ဆုံးကာလစတဲ့ဘဝတစ်လျှောက်မှာယန္တနာနာမည်မှာအတွေ့အကြုံများစွာကိုဖြတ်သန်းခဲ့သူပါဒီအတွေ့အကြုံတွေကြားမှာပဲသူဟာလှပတဲ့တော်ဝင်မင်းသမီးတယောက်ဆိုတာထက်ကိုကိုကိုအစွမ်းအစရှိသူဖြစ်ရိုးသားဖြောင့်မတ်တဲ့ဘဝကိုထူထောင်ဖို့ကြိုးစားခဲ့သူပါ ဘဝရဲ့နောက်ဆုံးနှစ်အပိုင်းခြားတွေမှာလည်းသူဟာရိုးရှင်းတဲ့ဘဝတစ်ခုတည်ဆောက်နိုင်မှုကိုကြီးမားတဲ့ကုသိုလ်တစ်ခုလို့ခံယူခဲ့ပါတယ်။သူဟာဘဝရဲ့အတိတ်ပဲအပြည့်အဝကိုနားလည်နိုင်ခဲ့ပြီးတပါးသူတွေအပေါ်အတတ်နိုင်ဆုံးစေတနာထားခဲ့နိုင်သူဖြစ်တယ်လို့တာကြီးနီကလေးကပြောပါတယ်
။ Being a princess for her is a
တော်ဝင်မင်းသမီးဖြစ်တဲ့အတွက်လူတွေနဲ့ဆက်ဆံရမှာပိုပြီးအချိန်ဝါရှိခဲ့တယ်။နိုင်ငံပြည်ပေါက်မှာကြာကြီးနေခဲ့ရပေမဲ့နိုင်ငံနဲ့ဝေးကွာမနေခဲ့ဘူး။ရှင်ထဲမှာအမြဲရှိနေခဲ့တယ်။ဘယ်နေရာရောက်ရောက်ဘယ်နေရာအခြေကျကျသူဟာမြန်မာမှုပစ္စည်းတွေနဲ့အမြဲတစားဆင်သက်တာမို့ရောက်လာသူမိတ်ဆွေတိုင်းကမြန်မာနေထိုင်မှုဘောက်ကိုခံစားရလိမ့်ရှိခဲ့တယ်
။ရုပ်ဆင်းလှပတဲ့ရေဒနာနာမည်ကိုဟောလိဝုဒ်ရုပ်ရှင် Purple Plane ခရိုင်ဟောင်းလွင့်ပြင်စကားမှာမင်းသားကြီးGregory Park နဲ့အတူတွဲပြီးတရုတ်ဆောင်ဖို့ကမ်းလှမ်းခြင်းလည်းခံခဲ့ရပါဘူး။မြန်မာစစ်မြေပြင်ကိုအခြေပြုတဲ့ဇကားဟာတချို့ဇက်ွက်တွေမှာမြန်မာမှုနဲ့မကိုက်ညီတာဘူးလို့သူကယူဆတဲ့အတွက်ရိုက်ကွင်းကနှုတ်ထွက်ခဲ့ပါတယ်။ရန်တာနမည်ဟာသူမလျော်ကန်ဘူးလို့ယူဆတာတွေမဟုတ်တဲ့အပြင်ပဝင်းကျင်အတိုင်းဝိုင်းရဲ့ဖိအားပေးမှုကိုလည်းခံတတ်သူမဟုတ်ဘူးဆိုတာသိတာပါတယ်လို့မြေဖြစ်သူ Alex ကပြောပါတယ်။
She taught me in the same way to follow your heart and be free and be strong.
လူလတ်မှုနဲ့ချမ်းခိုင်မှုဆိုတဲ့ဘဝနေနည်းတွေကိုလည်းကျွန်တော်ကိုသင်ပေးခဲ့ပါတယ်။ဒီထဲမှာရှိတာတွေကိုတစိုက်မမတ်လုပ်နိုင်ဖို့ဆိုတာမလွယ်ပါဘူး။စိတ်ချမ်းချမ်းသာသာနေတတ်ဖို့ဆိုတာလည်းမလွယ်လပါဘူး။ဒါကြောင့်အာယုံစူးစိုက်ပါ၊စိတ်ကောင်းစေတနာကောင်းဝင်းယူပါ၊ကုသိုလ်ပြုပါဆိုတာတွေကိုသူအမြဲပြောခဲ့ပါတယ
်။
ဘဒူဘာဖြစ်ချင်တယ်ဆိုတာတွေကိုအကုန်လုံးကစားခြင်းလိုက်ဖြည့်စည်းပေးနေရမယ်ဆိုတဲ့သဘောမျိုးမဟုတ်ပဲဒီဇက်ကလေးတွေစုလာရင်သမုတ်တရားကြီးဖြစ်လာမှာပဲဆိုတဲ့မျိုးရှင်းတဲ့သဘောလေးတွေကိုလည်းအဖွားကပြောပြပူပါတယ
်1980ခုနှစ်လယ်ပိုင်းတွေမှာတော့ဥရောပကိုခီးထွက်လာတဲ့မြန်မာဆရာနာရှင်ပိုချုပ်ကြီးနေဝင်နဲ့ရေဒနာနတ်မေတို့ပြန်တွေ့ခဲ့ကြပါတယ်သူတို့ဟာအရင်ကရေဒနာနတ်မေမင်းမျိုးမှာရှိစဉ်တည်ကျွမ်းခဲ့ဘူးတယ်လို့ဆိုပါတယ်ဗိုလ်ချုပ်ကြီးနေဝင်ကသူ့ကိုလက်ထပ်ဖို့ခွင့်တောင်းပြီးမြန်မာပြည်ကိုပြန်လာဖို့ခေါ်ပါတယ်။သူတို့နှစ်ဦး1986ခုနှစ်ဒီဇင်ဘာလမှာလက်ထပ်ခဲ့ပါတယ်
။ The marriage with Nevin was one of the opportunity.
ဦးနေဝင်နဲ့လက်ထပ်ဖို့အကြောင်းပြန်လာတာဟာသူ့ဘဝမှာမြန်မာပြည်အတွက်လုပ်ပေးချင်တာတွေကိုလုပ်ပေးနိုင်ဖို့ခွင့်ရည်တရားလို့သူယူဆခဲ့ပါတယ်။နိုင်ငံပြည်ပေါ်ကလည်းသူလုပ်ပေးခွင့်မရခဲ့တဲ့အရာတွေပါ။နမောရတော့ဦးနေဝင်းနဲ့လက်ထပ်ချာအကြောင်းမရှိပါဘူး။ဒါကသူတစ်ချိန်လုံးမျှော်လင့်ခဲ့တဲ့နိုင်ငံအကျိုးလုပ်ပေးဖို့ခွင့်လန်းတစ်ခုဆက်ဆိုင်မြဲမြဲရောက်လာခဲ့ပြီလို့သူကယူဆပြီးချက်ချင်းလှုပ်ဆောင်ခဲ့တာပါ
။သူ့အမေကသူ့ကိုတိတ်ရှိရှိဝေးဝေးနဲ့ရှင်းပြမနေဘဲသူ့အနေနဲ့သူ့လှုပ်တဲ့အလုပ်ကိုလုပ်ရတော့မှာပဲအခွင့်အရေးရှိတဲ့ဒီအချိန်မှာသွားရတော့မှာပဲလို့ပြောခဲ့တာတွေကိုသတိရတယ်လို့မိကလေးကဆိုပါတယ်။ရန်နာနမေဟာအီတလီမှာသူထူထောင်ထားတဲ့ဘဝနဲ့မိသားစုအတိုင်းဝိုင်းကိုစွန့်ခွာပြီးမြန်မာပြည်ကိုပြန်သွားခဲ့တာလို့ဆိုပါတယ်။ဒါပေမဲ့လည်းရန်နာနမေနဲ့အာနာရှင်ဦးနေဝင်းရဲ့အိမ်တော်တက်တန်းငားလာပဲခံခဲ့ပါတယ်။ဒေါသကြီးရဲ့ဦးနေဝင်းနဲ့သဘောထားကွဲရန်ဖြစ်ရင်တစ်ချိန်မှာတော့ဦးနေဝင်းကစစ်လက်ခွက်နဲ့ပြစ်ပေါက်ခဲ့လို့နှစ်ဖူးကိုထိမှန်မတက်ဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်။ဘလို့မှတိမခံနိုင်တော့တဲ့အဆုံးမှာယေဒနာနမေဟာဥနေဝင်းနဲ့မြန်မာပြည်ကိုစွန့်ခွာပြီးအပြေးထွက်လာခဲ့ရပါတော့တယ်။အီတလီမှာပြန်နေစဉ်အစောပိုင်းကာလတွေမှာယေဒနာနမေဟာသူနဲ့ဥနေဝင်းလက်ထပ်ပြီးမြန်မာနိုင်ငံမှာနေစဉ်တွေ့ကြုံခဲ့ရတာတွေကိုစာအုပ်တအုပ်ရေးခဲ့တယ်။ဒါပေမဲ့ဥနေဝင်းဘက်ကနေငွေကြေးပုံအော်ပေးပြီးဒီစာအုပ်ကိုမထုတ်ဖြစ်အောင်တားဆီးခဲ့ရတယ်လို့ဆိုတဲ့ကောလာဟလရီရှိခဲ့ပေမယ့်ယေနာနမေကတော့သူပါစာအုံးမှမရေးခဲ့ဘူးလို့နောက်ပိုင်းတွေ့ဆုံမေးမြန်းခွန်းတွေမှာရေးဆိုခဲ့ပါတယ်။တောင်းငယ်ဖြစ်သူမော်ရစ်ပါကာမတော်စာဖြစ်ပြီးတည်ဆုံးခဲ့ရတဲ့ကြေကွဲပွဲအတွေ့အကြုံအခက်အခဲတွေ့ကြုံခဲ့ရတဲ့ယေဒနာနမေဟာတန်တန်ခံပြီးရှေ့ဆက်လျှောက်ဖို့ကြိုးစားခဲ့သူဖြစ်ပါတယ်။တောင်းငယ်မော်ရစ်ဆုံးတော့မြေငယ်လေးအလက်စ်ကျန်ရေးပါတယ်။သူတို့မြေအဖွာအလွန်နီးစပ်ခဲ့ပါတယ်။
She was so full of life and so, you know, every moment she always turned it into an important moment where
she laughed. ဘဝမှာတကယ်ပျော်ပျော်ရွှင်ရွှင်နေတတ်ပါတယ်။ဒီစရာလေးတွေပျော်စရာလေးတွေနဲ့အမတ်တရားလေးတွေဖြစ်အောင်လှုပ်တတ်ပါတယ်။စိတ်ခံစားချက်တွေနင်းနေနေနဲ့စိတ်မထားတတ်တာဟာသူ့ရဲ့ဘာသာရေးခံယူချက်ကြောင့်လို့လဲကျွန်တော်မြင်ပါတယ်။အပြည့်ကင်းတဲ့ကလေးလေးတယောက်လိုသူပျော်ပျော်နေနိုင်တယ်။အဖွားဟာတားရီနဲ့ဆိုရင်တငယ်ချင်းတွေလိုဆက်ဆံပြီးတော့ခကြီးတွေအတူထွက်တယ် စကားတွေအများကြီးပြောတယ်ကျွန်တော်တို့အတူပြောရှင်ခဲ့ရတဲ့အချိန်တွေအများကြီးပါပဲအတူရှိခဲ့တဲ့အချိန်တွေမှာဒါတွေဟာအရေးကြီးပါတယ
်ရေဒနာနဲ့မေဟာဗုဒ္ဓဘာသာတရားကိုပိုးကြည့်အောင်ကိုယ်ွယ်ယုံကြည်လာခဲ့ပါတယ်တော်ဝင်မင်းသမီးတစ်ပါးအဖြစ်မြန်မာနိုင်ငံသမရဂရောတဦးဖြစ်မြန်မာနိုင်ငံမှာကောင်းကျိုးတာဝန်တွေထမ်းဆောင်ပေးခြင်းနဲ့သူ့မူလဆန္ဒမပြေဝခဲ့ပေမယ့်သူဟာသူနဲ့တွေ့ဆုံဆက်ဆံရသူမှန်သမျှအပေါ်မေတ္တာစေနာထားမယ်မြန်မာနိုင်ငံနဲ့မြန်မာဒလိရီအကြောင်းဝေငှမယ်ဆိုတဲ့စိတ်ပြထမ်းချက်ထားရှိခဲ့ပါတယ်ဒါဟာမြန်မာနိုင်ငံကတော်ဝင်မင်းသမီးတစ်ပါးရဲ့နောက်ဆုံးတာဝန်တရားလိုပဲသူခံယူခဲ့ပုံရပါတယ
် Around 8 and 9 years ago what to sayOkay, you know, it was a real a dream coming true.
ငွေရေရှင်းနေကိုနှစ်လောက်ကမြန်မာနိုင်ငံကိုအဖွားနဲ့ကျွန်တော်တို့အတူသွားခဲ့ကြတာပေါ့တကယ်အိမ်မက်လိုပါပဲသွားကျင်နေတဲ့နေရာတစ်ခုကိုအတူပြန်သွားခဲ့ရတဲ့အတွက်အဖွားအတွက်လည်းကျွန်တော်တို့ပြောခဲ့ရပါတယ်ဆရာကူရှိတောင်းတာတွေဂါရဝပြူတာတွေအလဲအပတ်တွေအဆုံးပါပဲအထူးသဖြင့်အဖွားကကျွန်တော်ကိုဗုဒ္ဓဘာသာဝင်တဦးအဖြစ်ကုန်သွန်းစောင့်ရှောက်ပေးလာတော့မြန်မာနိုင်ငံနဲ့မြန်မာဒလိလီကိုကိုယ်အိမ်ကိုယ်ရာလိုပဲကျွန်တော်ခံစားခဲ့ရပါတယ်အနေဝေးလို့လက်တွေ့မမြင်ဘူးသေးတဲ့ကျွန်တော်ကိုဒါရီမြင်စေခြင်းနဲ့အဖွားရဲ့ဆန္ဒအဆုံးသတ်မှာပြေးဝခဲ့တယ်ဆိုတာအရေးကြီးဆုံးပါပဲကျွန်တော်အနေနဲ့လည်းအီတလီထက်တောင်မြန်မာပြည်ကိုကိုယ်အိမ်ကိုရာလို့သဘောထားခံစားမိခဲ့တာပ
ါ
အခုကျွန်တော်နားလည်မိတာကတော့မြန်မာပြည်နဲ့ဆက်ဆက်နေပါတယ်ဆိုတဲ့အသည့်ဟာအဖွားအတွက်ဘလောက်အရေးပါခဲ့တယ်လဲဆိုတာပါပဲကျွန်တော်ကိုဆိုရင်လည်းသူချစ်တဲ့တိုင်းပြည်သူ့လူမျိုးတွေနဲ့ဒီလိုဆက်သွယ်ရင်းနှီးမှုရစေဖို့အပြင်ဘဝတည်တည့်ရက်ကိုဖွင့်လှစ်နိုင်စေဖို့ပါဖွားကရည်ရွယ်ချက်ရှိရှိတခြားလုံးပြုစုပြောထောင်ပေးခဲ့တာလို့ကျွန်တော်အခုနားလည်မိပါတယ်
Princess of Myanmar, Florence, 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 Florence,
ါတယ်လူတွေကသူ့ကိုမြမဘီရင်မင်းဆက်ရဲ့နောက်ဆုံးကြံမင်းသမီးတစ်ပါးအနေနဲ့ပဲမြင်ကောင်းမြင်ကြမှာဖြစ်ပေမဲ့ရေဒနာနဲ့မယ်ဟာစိတ်အားပြောင်းညံ့သူတာမန်လူတရားမဟုတ်ပဲကိုဘွားလမ်းကိုကိုရွေးချယ်တဲ့သူရင်ဆိုင်ရဲသူတို့တော်ဝင်မင်းသမီးတို့မှာပါတယ်။ရေနာနဲ့မယ်ရဲ့ဘဝဇလန်းကိုအနည်းငယ်လည်လာမိတဲ့အခါလူတယောက်ရဲ့ဘဝမှာပြန်လဲရုံထဖို့ဆိုတဲ့အခွင့်အလမ်းနဲ့အားအိမ်ကြီးအမြဲကြံရှိနေနိုင်ပါတယ်ဆိုတဲ့အသည့်နဲ့ခွန်အားရရှိခဲ့တယ်လို့မကြီးမုံကပြောပြထားပါတယ်။သူ့ရဲ့အင်္ဂလိပ်ဘာသာနဲ့အစီအစဉ်ကို VOA မြန်မာပိုင်း website မှာကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
ဒီဇင်ဘာလ28ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မွန်ကတလှည့်ကြေညာပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါကြောင့်ထိခိုက်နေသူတွေကိုအထောက်အပံ့ပေးဖို့ဒေါ်လာ900ဘီလီယံအသုံးစရိတ်နဲ့အစိုးရလုပ်ငန်းတွေစက်တင်ဘာလအထိလက်ပတ်နိုင်ရည်အသုံးစရိတ် 1.4 ထရီလီယံပါဝင်တဲ့စုစုပေါင်းအစိုးရအသုံးစရိတ်2.3 trillion ကိုသမ္မတဒေါ်နယ်ထရမ့်တနင်္ဂနွေနေ့တုန်းကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။သမ္မတအတည်ပြုလိုက်တာမို့အသုံးစရိတ်ပြတ်ပြီးတော့အစိုးရလုပ်ငန်းတွေလည်းပတ်မှုအင်ကာနီကစပီးရာယီရဆိုင်ရမယ့်အခြေအနေကိုရှောင်ရှားလိုက်နိုင်ပါတယ်။ AstraZeneca COVID ကာကွယ်ဆေးကိုဗြိတိန်နိုင်ငံမှာသုံးစွဲနိုင်ရေးအခုသတင်းပတ်ထဲမှာခွင့်ပြုမယ်လို့မျှော်လင့်ရပါတယ်။ Oxford တက္ကသိုလ်နဲ့ AstraZeneca ဆေးကုမ္ပဏီတို့စမ်းသပ်ထုတ်နေတဲ့ဆေးဟာPfizer BioNTech နဲ့ Moderna COVID ကာကွယ်ဆေးတွေလိုပဲထိရောက်တယ်လို့ကုမ္ပဏီအကြီးအကဲက Sunday Times သတင်းစာကြီးကိုပြောကြားခဲ့ပါတယ်။ဒီစပြောင်း COVID ရောဂါပိုးသစ်တွေကိုလည်း AstraZeneca ဆေးကထိထိရောက်ရောက်ကာကွယ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းသူကပြောပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာ Corona Virus ကိုကူးစက်ပြန့်နှံ့မှုအစောပိုင်းအခြေအနေတွေကိုပထမဆုံးသတင်းရေးသားဖော်ထုတ်ခဲ့တဲ့တရုတ်သတင်းတောက်တယောက်ကိုတရုတ်တရားရုံးကထောင်ဒဏ်၄နှစ်ချမှတ်လိုက်ပါတယ်။အရင်ရှင်းနေလောက်ခဲ့ဘူးသူသတင်းတောက်ကျန်ကျန်းဟာဝူဟန်မြို့မှာအမည်မသိအဆုတ်အအေးမိဗိုင်းရပ်စ်ပိုးစပြတ်လာနေကြောင်းကို February လတုန်းကလူမှုကွန်ရက်ကနေတိုက်ရိုက် live တွေ့သတင်းထုတ်ပြန်ခဲ့မှုကြောင့်အပြစ်ပေးခံရတာလို့သူ့ရဲ့ရှင်းလင်းကပြောလိုက်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက် Radio အသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA ရဲ့အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင
This program has come to you from the Voice of America, Washington.